Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဇွန်လ29ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလှိုင်းထုံမီတာ24 25 32 50နဲ့လှိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြပါပါအင်ကာနေကအတီကန်တိုက်ခိုက်ခံရတဲ့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။တူရကီကလေဆိပ်အကြမ်းဖက်တိုက်ခိုက်ခံရတာကြောင့်တိစုံတန်ရာရတာတွေပေါ်ဝန်းနေပါကြောင်းကမ္ဘာနိုင်ငံအသီးသီးကပြောကြပါတယ်။ရုရှားနဲ့တူရကီကြားခီးသွွားကဏ္ဍနဲ့ကုန်သွယ်ရေးပြန်ဆောက်ဖို့ဆွေးနွေးကြမယ်လို့သမ္မတနှစ်ဦးဒီကနေ့သဘောတူလိုက်ပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့ဥရောပသမ္မတ EU အဖွဲ့ကြီးရဲ့ထိပ်သီးအစည်းအဝေးဆိုင်ရာသတင်းဆောင်ပါကိုထုတ်လွှင့်ပေးတဲ့အခါမှာတော့
S'il veut rester dans le marché unique,Comme je vous l'ai dit, il faudra qu'il en paye le prix à tous les sens du terme.
ဒီတိုင်းတို့အနေနဲ့ဥရောပတလွားပြည်ဝင်ခွင့်နောက်ကုန်သွယ်ရေးအတွက်ပါအခကျွင်းငွေချခံရမယ်လို့ပြင်သစ်သမ္မတပြောဆိုသွားတာဖြစ်ပါတယ်။ပြည်ဆောင်ကတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်။မြန်မာသတင်းဆောင်မတွေထဲမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းကုလလူ့အခွင့်အရေးကိုယ်စားလှယ်နဲ့လွှတ်တော်ခေါင်းဆောင်တွေရဲ့တွေ့ဆုံမှုငြိမ်းချမ်းရေးအတွက်တိုင်းဒေသလက်နက်ကိုင်တွေနဲ့အစိုးရကိုယ်စားလှယ်တွေဆွေးနွေးမယ့်အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အပတ်စဉ်အားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်ထန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးကြပါအောင်ရှင
်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာအကြမ်းဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့ Atatürk နိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာအတီကန်ဘုံခွဲတိုက်ခိုက်တာကြောင့်လူ40ယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေရင်ဝင်ထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ်ဘိုင်နာလီယူဒရင်ကဒီကနေ့ပြောပါတယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေရင်ခီးစဉ်တွေအားလုံးပြန်ဆပြီလို့ပြောထားတယ်လို့အမေရိကန်နဲ့အစ္စတန်ဘူအကြားလေရင်ခီးစဉ်တွေလည်းပြန်ဆနေပါပြီ။တေဆုံးသူတွေထဲက10ယောက်ထက်မနည်းဟာနိုင်ငံသားတွေဖြစ်ပြီးဒဏ်ရာရသူ239ယောက်ထဲက109ယောက်ကိုဒီကနေ့မှဆေးရုံကပြန်ဆင်းခွင့်ပေးလိုက်ပြီလို့အစ္စတန်ဘူအုပ်ချုပ်ရေးမှူးကပြောပါတယ်။အတီကန်တိုက်ခိုက်သူ3ဦးဟာလေဆိပ်မှာလူအများအပြားကိုတနက်နေ့ပစ်ခတ်ပြီးတဲ့နောက်လေဆိပ်ခရီးသည်ဆက်ရောက်ဆောင်မှာအတီကန်ပေါက်ခွဲလိုက်ကြတာပါ။တိုက်ခိုက်မှုရဲ့လက်သေးဖြစ်ဘသူကမှမကြင်ညာသေးပေမဲ့ကနအူးရထားတဲ့ထောက်ထားတွေအရ IS အစွန်ရောက်တွေရဲ့လက်ချက်ဆိုတာပြနေတယ်လို့ဝန်ကြီးချုပ် Yield Dream ကပြောထားပါတယ်။ဒီတိုက်ခိုက်မှုဟာတရေဘောကြောင့်တဲ့လူရဖြစ်ပြီးအစွန်ရောက်တွေကိုတူရကီနိုင်ငံအနေနဲ့ဆက်ပြီးနှိမ်နင်းသွားမယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောပါတယ်
။တူရကီနိုင်ငံမှာမနေ့ကဘုံခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ40ယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်ကမ္ဘာတဝန်းကနေဝန်ထဲပါကြောင်းနဲ့အကြမ်းဖက်လုပ်ရပ်ကိုပြစ်တင်ရှုံချကြောင်းပြောဆိုလိုက်ကြပါတယ်။American သမ္မတအင်ဂျီရောကလည်းအင်္ဂါနေ့ကတူရကီနိုင်ငံမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအားဖြင့်ရက်ဆက်ကြမ်းကြုတ်လာတဲ့အကြမ်းဖက်မှုဖြစ်ပါတယ်လို့အချိန်မဆိုင်ပဲပြစ်တင်ရှုံချလိုက်ပါတယ်။ Republican သမ္မတလောက်ဖြစ်တည်ကြတဲ့လောက်ရှိနေတဲ့ Donald Trump ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝမ်းနည်းစရာကောင်းတဲ့အကြောင်းဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လုပ်ရတွေကို American ပြည်ထောင်စုရဲ့အပြင်ဘက်မှာသာထားရှိဖို့အဖက်ဖက်ကအတတ်နိုင်ဆုံးဆောင်ရွက်မှဖြစ်မယ်လို့သူ့ရဲ့ Twitter Internet စာမျက်နှာမှာဖော်ပြလိုက်ပါတယ်။ဒီမိုကရက်တစ်သမ္မတလောင်းဖြစ်တည်ကြတဲ့လောက်ရှိနေတဲ့ Hillary Clinton ကတော့တူရကီပြည်သူတွေအပေါ်စာနာပေါင်းကြောင့်အလေးအနက်ပြောဆိုလိုက်ပြီး American ပြည်ထောင်စုအနေနဲ့အကြမ်းဖက်ချင်းချောက်မှုကိုကာကွယ်ကြဖို့အတွက်အရှိလေပိုင်းနဲ့ EU ဥရောပသမဂ္ဂကမဟာမိတ်တွေနဲ့အတူထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ကြဖို့ဆော်ဦးလိုက်ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်၊ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်၊ပြင်သစ်သမ္မတဖွန်ဆွာအော်လန်၊ဘယ်လ်ဂျီယံဝန်ကြီးချုပ်ရှာ့စ်မီရှယ်တို့အပါအဝင်ကမ္ဘာတဝန်းခေါင်းဆောင်တွေကတူရကီအကြမ်းဖက်မှုကြောင့်တေဆုံးဒဏ်ရာရသူတွေကိုစာနာပါကြောင်းဝန်ထဲပါကြောင်းနဲ့အကြမ်းဖက်မှုကိုတော့ပြစ်တင်ရှုံချလိုက်ကြပါတယ်ရှင်
။ရုရှားနဲ့တူရကီနိုင်ငံကြားခီးသွွားကဏ္ဍနဲ့ကုန်သွယ်ရေးတွေမှာပူးပေါင်းဆောင်ရွက်ပြန်ဆဖို့သဘောတူလိုက်ကြပါပြီ။ပြီးခဲ့တဲ့နှစ်ကရုရှားလေယာဉ်တစ်စင်းကိုတူရကီကပစ်ချလိုက်ပြီးကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်သမ္မတနှုတ်ကြားတယ်လီဖုန်းနဲ့စကားပြောပြီးတဲ့နောက်အခုလိုသဘောတူလိုက်တာပါ။ကုန်သွယ်ရေးနဲ့စီးပွားဆက်ဆံရေးတွေပြန်စာရေးတူရကီနဲ့ဆွေးနွေးပွဲတွေကိုရုရှားကပြန်လုပ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတရီချစ်တိုင်အာရူဘန်တို့ကြားဒီကနေ့မိနစ်40ကြာတယ်လီဖုန်းကနေပြောဆိုတာမှာရုရှားသမ္မတပူတင်ကပြောပါတယ်။ဒါအပြင်တူရကီနိုင်ငံကိုရုရှားကဘာလက်ခီးတွေမတော်ဘူးပိတ်ပင်ကန့်သတ်ထားတာကိုလည်းရုတ်သိမ်းမယ်လို့တစ်ပတ်စလုံးရဲ့ထုတ်ပြန်ချက်တွေမှာအတည်ပြုပြောထားပါတယ်။လာမယ့်စက်တင်ဘာလတရုတ်နိုင်ငံမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးကြဖို့လဲသမ္မတပူတင်နဲ့သမ္မတအာဒိုဗန်တို့သဘောတူကြပါတယ်။ဒီသတင်းပတ်တွင်တူရကီသမ္မတကဘေးပို့တဲ့စာကိုတုံ့ပြန်တဲ့အနေနဲ့သမ္မတပူတင်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုတာပါ။ပြီးခဲ့တဲ့နှစ်ကရုရှားဂျက်လီယင်ကိုပစ်ချခဲ့တဲ့ပေါ်စီမကောင်းဖြစ်ရာကြောင့်တူရကီသမ္မတကစာထဲမှာပြောထားပါတယ်။
EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးရက်ပိုင်းတွင်မှာပဲ EU ခေါင်းဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်သီးအစည်းအဝေးလုပ်ခဲ့ပြီး Britain နိုင်ငံမပါဝင်တဲ့ EU ရဲ့အနာဂတ်အရေးဘယ်လိုပုံဖော်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။အဖွဲ့ဝင်ဖြစ်ကနေ Britain နိုင်ငံအနေနဲ့အများဆုံးထွက်သွားဖို့နဲ့နောက်ပိုင်းမှာ EU အဖွဲ့ဝင်တွေသာခံစား권ရှိတဲ့အကျိုးကျေးဇူးတွေကိုခံစား권ရရှိရေးမမျှော်လင့်ဖို့လည်းပြောဆိုလိုက်ကြပါတယ်။ဒီထိပ်သီးအစည်းအဝေးဟာ UK ဝန်ကြီးချုပ် David Cameron အတွက်တော့နောက်ဆုံးဖြစ်ပွဲရှိပါတယ်။ EU တွေကမထွက်ရင်ထောက်ခံမဲရအောင်စည်းရုံးနာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သူနှုတ်ထွက်မယ်လို့ Mr. Cameron ကပြောဆိုထားတာပါ။ဝန်내ပွဲနောက်နောက်ရပွဲတွေဖြစ်ပေမဲ့လည်း EU အဖွဲ့ဝင်28နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအပြည့်သဘောဆောင်တယ်လို့အစည်းအဝေးပြီးတဲ့နောက် David Cameron ကပြောဆိုလိုက်ပါတယ်။EU တွေကနေ Britain ထွက်သွားပြီတာနဲ့အမျှ Britain ရော EU အနေနဲ့ပါဖြစ်နိုင်သမျှအနီးစပ်ဆုံးဆက်ဆံရေးကိုတိစောက်တင်တယ်လို့ Mr. Cameron ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ပြင်သစ်သမ္မတ François Hollande လို့တခြားခေါင်းဆောင်တွေကတော့ Britain အနေနဲ့ EU အဖွဲ့ဝင်ဖြစ်ကနေထွက်သွားပြီဆိုတာနဲ့တပြိုင်နက်ဥရောပရဲ့တခုတည်းသောဈေးကွက်ကိုဝင်ရောက်နိုင်ရေးအပါအဝင်ဘလို့အထူးအခွင့်အရေးမျိုးကိုမှရဖို့မမျှော်လင့်တော့ဘူးလို့ပြောဆိုလိုက်ပါတယ်ရှင်။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေဘူဒူးညဘက်သတင်းလေးကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ Syria Iraq နေဆန်နာမှာ IS အစွန်ရောက်အဖွဲ့ကအခြေစိုက်စခန်းတစ်ခုအဖြစ်အသုံးပြုတဲ့လေဆေးလေးတစ်ခုကိုအမေရိကန်ကျော်တော်နောက်ခံပေးထားတဲ့ Syria တပ်ဗုံတပ်တွေကဒီကနေ့မနေ့အစောပိုင်းမှာသိမ်းလိုက်ပါတယ်။ El Bukama မြို့နာက Hamdan လေဆေးဟာ IS အဖွဲ့ရဲ့မဟာဗျူဟာမြောက်ရေးပါတဲ့စခန်းတစ်ခုပါ။အဲ့ဒီလေဆေးဟာ Iraq နေဆန်နဲ့ကီလိုမီတာနည်းနည်းပဲဝေးတဲ့နေရာမှာရှိပါတယ်။ IS အဖွဲ့ရဲ့ Syria နဲ့ Iraq ကြားဂျာကန်အခြေစိုက်ကိုဖျက်တောက်ဖို့အတွက်အင်ကာနီမှာထိုးစစ်စတင်ပြီးနိုင်ပိုင်းအတွင်းမှာပဲလေဆေးကိုသိမ်းလိုက်တာပါ။El Bukama မြို့ကို IS အဖွဲ့က2014ခုနှစ်မှာတင်ထားတာဖြစ်ပြီးအဲ့ဒါဟာသူတို့ရဲ့စစ်စင်ရေးတွေအတွက် Iraq နဲ့ Syria ကြားနယ်စပ်ကိုပိုင်ပိုင်နိုင်နိုင်ထိန်းလိုက်နေတာဖြစ်ပါတယ်။ဆက်ရှိလက်တန်းရှိပြီဖြစ်တဲ့ New Syria Army ဆိုတဲ့သဘုံတပ်ဖွဲ့ဟာ American ရဲ့အထောက်အကူပေးမှုနဲ့အတူဒီကနေ့မှာဆက်ပြီးထိုးစစ်ဆင်တိုက်ခိုက်တာပါ။ဒါဟာဖြင့်အစွန်ရောက်အဖွဲ့ကသူတို့ဘာသာကြေညာထားတဲ့နယ်စပ်ခွာထားတဲ့ Caliphate ဒေသအပေါ်အရေးပါတဲ့မဟာဗျူဟာမြောက်ထိုးနေချက်တစ်ခုပါ။ဒီထိုးစစ်ကနေ IS အကြမ်းဖက်အဖွဲ့ရဲ့ဂျာကန်အခြေစက်နဲ့နိုင်ငံတစ်ခုကြားမှာဟန်ကျက်ကြီးလှုပ်ရှားနေတာကိုကန့်သတ်ဖို့ဖြစ်ပါတယ်။အားရစဖွဲ့တင်ထားတဲ့ဖလူဂျာမျိုးကိုလည်းတလကြာထူးစစ်စင်တိုက်ခတ်ပြီးတဲ့နောက်ဒီသတင်းပတ်အတွင်းမှာပဲအီရတ်တပ်ဖွဲ့တွေကပြန်သိမ်းနိုင်ခဲ့ပါတယ်
။ကနေဒါနိုင်ငံအော်တဝါမျိုးမှာကျင်းပမဲ့မြောက်အမေရိကထိပ်သီးတွေတွေ့ဆုံပွဲမှာသမ္မတအိုဘားမားအနေနဲ့ဥရုယားသီးအပြောင်းလဲရေးကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။သမ္မတအိုဘားမားက2025ခုနှစ်ကြာရင်မြောက်အမေရိကတိုက်ရဲ့ထက်ဝယ်မှာကာဗွန်ရေနံကမဟုတ်ဘဲလျှက်စစ်စွမ်းအားကိုထုတ်လုပ်ဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးကြေညာဖို့ရှိပါတယ်။အင်ရှင်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့မက္ဆီကိုသမ္မတ Enrique Peña Nieto ညက်တိုးတို့ကပါမြောက်ကိုရီးယားတိုက်တဝန်းဥရုယားသီးအပြောင်းလဲရေးမှာသမ္မတအိုဘားမားနဲ့အတူမိတ်ဖက်တွေအဖြစ်ပူးပေါင်းကြမှာဖြစ်ပါတယ်။လော်လော်ဆယ်မြောက်အမေရိကတိုက်ရဲ့သုံးပုံတစ်ပုံမှာသာလေဆိုလာနေရောင်ကြီးရေအားနဲ့နျူကလ িয়ার ကနေတပ်ဆင်နဲ့လျှက်စစ်စွမ်းအင်တွေကိုထုတ်လုပ်အသုံးပြုနိုင်တာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတို့ဟာမိသိန်းတန်းခွေကထုတ်လွှတ်တဲ့လေထုညင်ညမ်းမှုကို2012ခုနှစ်က40ရာခိုင်နှုန်းလျှော့ချခဲ့ပြီးလာမယ့်10နှစ်အတွင်း45ရာခိုင်နှုန်းအထိလျှော့ချဖို့တာဝန်ခံထားပြီးဖြစ်ပါတယ်ရှင်။
အာဖရိကတိုက်ကရွှေပြောင်းဒုက္ခတွေ900ထက်မနည်းပါသွားတယ်လို့ယူဆထားပြီး2015ခုနှစ် EBLA ကနစ်မြုပ်သွားတဲ့ရေရင်အပျက်စီးကိုအီတလီရေတပ်ကပြန်ဆဲလိုက်ပါတယ်။အလောင်းတရာကျော်ကိုရေတပ်ကပြန်ရထားပြီးအမျိုးသမီးနဲ့ကလေးအလောင်းနောက်ထပ်အများပြားဟာတင်မောကုန်းပေါက်ဝမ်းထဲမှာပိတ်မိနေဦးမယ်လို့ယူဆကြပါတယ်။ဒေသုံးသူတွေဘယ်သူပေါ်ပါဆိုတာသိပ္ပံပညာရှင်တွေဆက်စစ်ခွဲခြားနိုင်ဖို့အတွက်အေးကန်းတယူပို့ဆောင်ရေးတစ်တာကြီးတွေကိုအသုံးပြုနေပါတယ်။ရေရင်ဟာအီတလီနိုင်ငံတောင်ပိုင်းလမ်ဘီဒူဆာကျွန်းနဲ့193ကီလိုမီတာအကွာပင်လယ်ပြင်မှာ2015ခုနှစ် EBLA 16ရက်နေ့ကနစ်မြုပ်သွားတာပါ။ကုန်တဲ့ဒီမော်ဒဇင်းကသူတို့ရေရင်နာကတ်လာချိန်မှာရွှေပြောင်းဒုက္ခတွေတွေဟာတင်းမောတစ်ဖက်တည်းကိုရွှေ့သွားကြတာကြောင့်တိတ်မောက်သွားတာလို့ယူဆထားပါတယ်
။ကဘာတဝန်းကတိုယိုတာကား3သန်းကျော်မှာ၄အိတ်စနစ်နဲ့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုကိုထိန်းချုပ်တဲ့စနစ်တွေမှာချွတ်ယွင်းချက်တွေရှိနေတာကြောင့်ဂျပန်ကားကုမ္ပဏီတိုယိုတာကနေဒီကားတွေကိုပြန်လည်ပြင်ဆင်ပေးမယ်အကြောင်းဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။အန္တရာယ်ဖြစ်စေနိုင်တဲ့၄အိတ်စနစ်ကြောင့်ကားတသန်းခွဲနီးပါးကိုပြန်လည်ပြင်ဆင်ပေးဖို့ပြောဆိုခဲ့ပြီးနိုင်ပိုင်းကြာမှာပဲကာဗွန်ဓာတ်ငွေထုတ်လွှတ်မှုထိန်းချုပ်တဲ့စနစ်ချွတ်ယွင်းမှုကြောင့်နောက်ထပ်တိုယိုတာကား2သန်းခွဲကျော်ကိုပြန်လည်ပြင်ဆင်ပေးမယ်အကြောင်းပြောဆိုလိုက်တာပါ။ပြီးခဲ့တဲ့လတွေအတွင်းကားအစင်းကြီးအမြောက်အများရဲ့၄ ေအိတ်စနစ်ချွတ်ယွင်းမှုတွေမှာဒီလေအိတ်တွေကိုထုတ်လုပ်တဲ့တကာတာကုမ္ပဏီကအဓိကတာဝန်ရှိခဲ့ပေမဲ့လို့အခုဒီချိန်မှာတော့တကာကာကုမ္ပဏီနဲ့မဆိုင်ဘူးလို့ဆိုပါတယ်။2008ခုနှစ်အောက်တိုဘာနဲ့2012ခုနှစ်ဧပြီလအတွင်းထုတ်လုပ်ရောင်းချခဲ့တဲ့လျှက်စစ်နဲ့ဓာတ်ဆီနှမျိုးသုံး Hybrid Prius အမျိုးအစားကားတွေ Prius လျှက်စစ်ကားတွေနဲ့ Lexus အမျိုးအစားကားတွေရဲ့လေအိတ်တချို့မှာအဲကြောင်းအသေးလေးတွေပါရှိနေပြီးဒီအဲကြောင်းတွေကနေကားမောင်းသူတွေနဲ့စီးသူတွေကိုအန္တရာယ်ပေးနိုင်တာကြောင့်အခုလိုပြန်လည်ပြင်ဆင်ပေးမယ့်အခြေအနေဖြစ်လာတာပါရှင်
။အိန္ဒိယနိုင်ငံမှာကလေးငယ်တွေအဟာရဓာတ်မပြည့်ဝတာပပျောက်သွားအောင်လှုပ်ဆောင်တဲ့နေရာမှာဒုတက်မှုရထားပေမဲ့စင်ကော်မှုအများပြားနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့အိန္ဒိယမှာရောက်နေတဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကျင်မြွန်ခင်းကဒီကနေ့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံကကလေးငယ်200ခန့်လို့အောက်ပဲကလေးဘဝအဓိကကျတဲ့အသက်အပိုင်းခြားတွေမှာကမ္ဘာ့ဘဏ်အဆိုအဖြစ်အခြေခံလိုအပ်ချက်တွေကိုရနေတာပါ။အဲ့ဒါတွေကတော့အမှန်ကန်သင့်လျော်တဲ့အစားအစာစနစ်ကြတဲ့ကျန်းမာရေးဆောင်ရှောက်မှုစောစည်းစွာတည်ယူနိုင်မဲ့အခွင့်အလမ်းတန်ရှင်းတဲ့ရည်နဲ့တန်ရှင်းရည်တွေဖြစ်ပါတယ်။ဒီအခြေအနေကိုကလေးတွေအသက်5နှစ်အောက်မှာကင်တွယ်ဖြစ်ရှင်းတာလမ်းကြောင်းမှန်မော်ရှိနေပေမဲ့လည်းပြဿနာကအိန္ဒိယရဲ့အစီအစဉ်တွေဟာကျောင်းမတက်ခင်အရွယ်ကလေးတွေကိုဥတီချက်ထားပြီးလုပ်နေတာဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဒါကြောင့်လည်းကလေးရဲ့ဖွံ့ဖြိုးတိုးတက်မှုစတင်တဲ့အခေယာအကြဆုံးပထမဆုံးရက်တထောင်အတွင်းလှုပ်ဆောင်ဖို့ပြက်ကွက်နေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။ပြင်သစ်နိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲတွေ Quarter Final အဆင့်ကိုရောက်နေပါပြီ။ Quarter Final ပထမဆုံးပွဲအဖြစ်ပိုလန်နဲ့ပေါ်တူဂီအသင်းတို့မြန်မာစံတော်ချိန်ဇူလိုင်လ1ရက်တောက်ကြနေ့မနေ့တနာရီခွဲမှာကစားကြပါမယ်။ဇူလိုင်လ2ရက်စနေနေ့မနေ့တနာရီခွဲမှာ Wales နဲ့ Belgium 3ရက်တနင်္ဂနွေနေ့မနေ့တနာရီခွဲမှာ Germany နဲ့ Italy 4ရက်တနင်္လာနေ့မနေ့တနာရီခွဲမှာပြင်သစ်နဲ့ Iceland အသင်းတို့အသီးသီးရှင်ပြိုင်ကစားကြပါမယ်ခင်ဗျာ
။ထိတ်တဲရောက်တဲ့ရင်တွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အခြေအနေတစ်ပြိုင်တည်းထက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပနေတဲ့ဥရောပသမဂ္ဂထိပ်သီးအစည်းအဝေးဒီကနေ့နောက်ဆုံးနေ့မှာဗြိတိန်နိုင်ငံမပါဝင်တော့မဲ့ EU ဥရောပသမဂ္ဂရဲ့အနာဂတ်အရေးကိုအယုံဆိုင်ဆွေးနွေးခဲ့ကြပါတယ်EU ခေါင်းဆောင်တွေကဗြိတိန်နိုင်ငံအနေနဲ့ EU ကနေအမြန်ဆုံးနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပြီးဘာမှမပေးဆက်ဘဲ EU အဖွဲ့ဝင်အဖြစ်ခန်းစား권နေရရှိဖို့မမျှော်လင့်ပါနဲ့လို့သတိပေးရင်းဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုနှုတ်ဆက်လိုက်ကြပါတယ်။ Paris မြို့ကနေ VOA သတင်းထောက် Lisa Bryan သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါအောင်ရှင်
။ကောင်းပါပြီ။ EU ထိပ်သီးအစည်းအဝေးအပြီးကျင်းပတဲ့ညစာစာပွဲကတော့ Czech နိုင်ငံဥရောပရေးရာဝန်ကြီး Thomas Prusa ကအမေသာဟင်းကဗြိတိရှ်ရာတွေအကြိုက်ချက်ထားတာမဟုတ်ဘူးလို့နောက်ပြန်ခဲ့တာကလွဲလို့ခက်အေးအေးနဲ့ပဲပြီးဆုံးခဲ့ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ရေးလူထုဆန္ဒခံယူဝဲပြီးဝန်ကြီးချုပ်ရာရူးကနေနှုတ်ထွက်မယ်လို့ပြီးခဲ့တဲ့သတင်းပတ်ကပြောထားတဲ့ David Cameron ကတော့ဒီထိပ်သီးအစည်းအဝေးဟာနောက်ဆုံးပဲဖြစ်မှာပါ။ဝန်ထမ်းမှုတွေနဲ့အတူနောင်တတွေရပေမဲ့လို့ EU ခေါင်းဆောင်28ရောက်နဲ့ဆွေးနွေးရတာအပြုသဘောဆောင်ပါတယ်လို့ David Cameron ကအခုလိုပြောဆိုလိုက်ပါတယ
် Britain should seek and Europe should seek the closest possible relations as Britain leaves the EU close relations over
EU ကနေဗြိတိန်နှုတ်ထွက်ချိန်မှာဗြိတိန်အနေနဲ့ရောဥရောပအနေနဲ့ပါ EU နဲ့ဗြိတိန်ကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့လုံခြုံရေးမှာပါအနီးကပ်ဆုံးဆက်ဆံရေးကိုအပြစ်နိုင်ဆုံးစ조사တင်ပါတယ်
ဒါပေမဲ့ EU ခေါင်းဆောင်တွေကတော့ EU ကနေထွက်သွားပြီတာနဲ့တပြိုင်နက်အထူးခံစား권တွေဘာမှမမျှော်လင့်ပါနဲ့လို့ကိုယ်တိုင်အမှားစကားတွေပါကြပါတယ်ပြင်သစ်သမ္မတ François Hollande ကတော့အခုလိုထောက်ပြလိုက်ပါတယ
် S'il veut rester dans le marché unique comme je vous l'ai dit il faudra qu'il en paye le prix
ဗြိတိန်နေနဲ့ဥရောပတခွင်ပြည်ဝင်권ဗီဇာမလိုပဲလွတ်လပ်စွာဝင်ထွက်권အပါအဝင်ဥရောပဈေးကွက်မှာပါဝင်ခြင်းနဲ့ဆိုရင်တော့အခကျင်းငွေပေးရပါလိမ့်မယ်လို့ပြောဆိုသွားတာပါEU ကနေဗြိတိန်နှုတ်ထွက်ဖို့မဲခွဲရတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းကတော့လူဝင်မှုကြီးကြပ်ရေးကန့်တတ်ဖို့ရည်ရွယ်ရင်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အပြီးစတင်ဖွဲ့စည်းခဲ့တဲ့ဥရောပသမဂ္ဂရဲ့အနာဂတ်ကိုဗြိတိန်နိုင်ငံမပါဘဲပြန်လည်အင်အားဖြည့်ဆည်းဖို့နဲ့ဥရောပစီမံကိန်းတရက်ပြန်လည်တည်ထွင်ကြဖို့ EU ခေါင်းဆောင်တွေကကြေကြေပြန့်ပြန့်ဆော်ဩနေကြပါတယ်။American ပြည်ထောင်စု German Marshal ရန်ပုံငွေအဖွဲ့ကြီးရဲ့ပြင်သစ်ရုံးခွဲတာဝန်ခံ Alexandra De Hoop Schaeffer ကလည်းအခုလိုမှတ်ချက်ပေးပါတယ်။
It is a crisis for the EU and now it's about how to manage that in the most coherent
ဒါဟာ EU အတွက်အကျက်တဲတစ်ခုပါပဲ28နိုင်ငံအကြား EU စီမံကိန်းအပေါ်ကွဲပြားတဲ့အမြင်တွေကိုစုစည်းဖို့နဲ့ညီညွတ်ကြဖို့အတွက်ဘယ်လိုစီမံကုတ်ကဲကြမလဲဆိုတာကိုအခုစဉ်းစားကြပါတော့မယ
် EU ရဲ့အင်အားကြီးနိုင်ငံတွေဖြစ်တဲ့ Germany ပြင်သစ်နဲ့ Italy နိုင်ငံတွေကတော့ EU အနေနဲ့လုံခြုံရေး လူငယ်တွေအရေးအလုပ်အကိုင်းနဲ့စီးပွားရေးမှာဘယ်အရာကိုဦးစားပေးတယ်လဲဆိုတာကိုရည်ရွယ်ချက်အကြံပြင်းချမှတ်နေကြပါတယ်။ဒါပေမဲ့ဒီအချက်တွေဟာတကယ်တော့အသစ်ဆန်းတွေမဟုတ်ကြပါဘူးလို့ VOA သတင်းတောက် Lisa Bryant ကပြင်သစ်နိုင်ငံ Paris မြို့ကနေသတင်းပေးပို့ထားတာပါရှင်
။ဒေါခင်ဆိုဝင်ပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့မြန်မာဆန်ရသတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါ။အခုကတော့လာမယ့်စနေနေ့ည9နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့ကိုအသိပေးလိုပါတယ်ရှင်။
7 day သတင်းစာမှာရေးသားဖော်ပြခဲ့တဲ့သတင်းတပုတ်ကြောင့်သတင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 day သတင်းစာကအစိုးရပိုင်သတင်းစာတွေကနေတပ်မတော်သူပန်ကြားလွှားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ယုံလိုက်ပါတယ်။ 7 day ရဲ့သတင်းရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာတွေများမှားယွင်းသွားပါသလဲ။ဘလောက်ထိထိခိုက်နေတာလဲကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတပ်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးတတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချင်းချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးemail လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်စနေနေ့ည9နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဘာဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းလှတွေကိုတင်ပြပေးဖို့အချိန်ရောက်ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သက်ထိန်းချုပ်ထားတဲ့ဥပဒေဟောင်းတွေကိုဖျက်သိမ်းပစ်ဖို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်အကဲကတ်အဖွဲ့ဖြစ်တဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်ကိုဖိနှိပ်ထားတဲ့ဥပဒေတွေအပေါ်လေးလာသုံးသပ်ထားတဲ့အစိုးရခန်းစားတစ်ဆောင်ကိုဒီကနေ့ထုတ်ပြန်တာမှာ HRW အဖွဲ့ကပြောဆိုလိုက်တာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ HRW အဖွဲ့ရဲ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူထားတဲ့ BOA မြန်မာပိုင်းရဲ့သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါအောင်ရှင်
။ဟုတ်ကဲ့။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြင်းချမ်းစွာစုဝေးခွင့်ဆိုင်ရာအခွင့်အရေးတွေကိုအာမခံနိုင်အောင် NLD အစိုးရတဲ့အနေနဲ့အမြန်ဆုံးဆောင်ရွက်ဖို့နိုင်ငံတကာလူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW ကတိုက်တွန်းလိုက်တာပါ။အခြေခံလူ့အခွင့်အရေးတွေကိုချိုးဖောက်ပြီးအတိုက်ခံတွေတက်ချွတ်လှုပ်ရှားသူတွေကိုဖိနှိပ်ခဲ့တဲ့ဥပဒေတွေကိုအဓိကလေ့လာသုံးသပ်ထားတဲ့အစီရင်ခံစာတစ်စောင်ကိုဒီကနေ့ဇူလိုင်လ29ရက်နေ့မှာထုတ်ပြန်ချိန်မှာပဲခင်းနဲ့မလျော်ညီတော့တဲ့ဥပဒေဟောင်းတွေကိုပြင်ဆင်တာရုပ်သိမ်းတာတွေလုပ်ဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါမှစစ်မှန်တဲ့အပြောင်းလဲကိုဖော်ဆောင်ရာရောက်တယ်လို့လည်း HRW ရဲ့ဥပဒေရေးရာအကြံပေးလင်ဒါလက်ခီယာကပြောဆိုလိုက်ပါတယ
်။မြန်မာပြည်ရဲ့အပြောင်းလဲကာလမှာနိုင်ငံသားတိုင်းရဲ့လူအခွင့်အရေးကိုလေးစားပေးရမှာဖြစ်ပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုအသုံးချပြီးအစိုးရရဲ့အုပ်ချုပ်ရေးဥပဒေပြုရေးစတဲ့မန်နိုင်အသီးသီးရဲ့လောက်ကင်ဆောင်ရွက်မှုတွေအပေါ်ဝေဖန်ထောက်ပြတာတွေကိုလက်ခံပေးရမှာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးတဲ့နေရာမှာရာဇဝတ်မှုတွေကိုကြောက်စရာမလိုပဲလွတ်လပ်စွာပြောဆိုခွင့်ရှိစေရမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မတရားတဲ့ဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့လွတ်တော်တွင်နေရာအများစုရထားသလိုတစ်ချိန်တည်းမှာပဲအဲ့ဒီဥပဒေကိုပြင်ဆင်ဖို့ပြည်သူလူထုရဲ့ထောက်ခံမှုရထားပြီးသားဖြစ်ပါတယ်။အခုလွတ်တော်တွင်မှာရှိနေတဲ့လွတ်တော်ကိုယ်စားလှယ်တွေလည်းအဲ့ဒီမတရားတဲ့ဥပဒေတွေရဲ့ဒဏ်တွေကိုခံခဲ့ရတာဖြစ်တဲ့အတွက်အဲ့ဒီဥပဒေတွေကိုပြင်ဆင်ပြောင်းလဲခြင်းဟာတကယ့်စစ်မှန်တဲ့အပြောင်းအလဲတွေဖြစ်လာပြီဆိုတာကိုပြသရရောက်မှာလည်းဖြစ်ပါတယ်
။ HRW ကထုတ်ပြန်လိုက်တဲ့တဲ့ကိုအချိန်မရွေးဖမ်းနိုင်သည်ဆိုတဲ့အစီရင်ခံစာမှာလွတ်လပ်စွာပြောဆိုခွင့်နဲ့ငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေကိုရာဇဝတ်ပုံမှန်တွေတက်ပြီးပြစ်ဒဏ်ပေးနိုင်တဲ့ငြင်းချမ်းစွာစီတန်းလဲလှယ်ခြင်းဆိုင်ရာဥပဒေ၊ဆက်သွယ်ရေးဥပဒေ၊သတင်းမီဒီယာဥပဒေစတဲ့ဥပဒေတွေကိုတေချာလေ့လာသုံးသပ်ထားပြီးအစိုးရအသည့်အနေနဲ့အဲ့ဒီဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့အတွက်အကြံပြုချက်တွေကိုလည်းဖော်ပြထားတာဖြစ်ပါတယ်။ NLD အစိုးရအသည့်စတင်တာဝန်ယူပြီးမေလကုန်ပိုင်းကငြိမ်းစုစီဥပဒေအစ်စ်ကိုအမျိုးသားလွတ်တော်ကပြင်ဆင်အတည်ပြုခဲ့ပြီးတည်သားတဲ့တိုးတက်မှုရှိပေမဲ့ဥပဒေအဟောင်းကအားနည်းချက်တွေပါဝင်နေစေဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကထောက်ပြပါဗျ။ငြိမ်းစုစီဥပဒေကိုနောက်တစ်ကြိမ်လွတ်တော်အစည်းအဝေးပြန်ဆချိန်မှာပြည်သူလွတ်တော်မှဆွေးနွေးမှာဖြစ်တာမို့ဒီဖြစ်စဉ်ကိုတေချာလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့ HRW ရဲ့ဥပဒေရေးရာအကြံပေးလင်ဒါလက်ခီယာကအခုလိုပြောပါတယ
်
မကြသေးခင်ကအမျိုးသားလွှတ်တော်မှအတည်ပြုပြီးဖြစ်တဲ့ငြိမ်းစုစည်းဥပဒေအသစ်ကိုပြည်သူ့လွှတ်တော်မှလည်းဆွေးနွေးဖို့ရှိတဲ့အတွက်နောက်တစ်ကြိမ်လွှတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်ဒီဥပဒေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကို HRW အနေနဲ့တေချာအနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ်ပြီးတော့ HRW ရဲ့အကြံပြုချက်တွေကိုပေးပို့သွားမှာဖြစ်ပါတယ်လူတိုင်းလူတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာပြည့်ပြည့်ဝဝအကာအကွယ်ပေးတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရစတင်တာဝန်ယူပြီးမကြာခင်ကာလမှာနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့သလိုပုံမှန်တစ်ဆယ်လို့လူသိများတဲ့နိုင်ငံတော်အားနောက်ဆက်ဖြတ်စည်းလိုသူများရဲ့ BNDM မှာကောက်ကွယ်ဆောင်ရှောက်တဲ့ဥပဒေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချခဲ့တဲ့အရေးပေါ်စီမံချက်အဥပဒေတွေကိုလည်းဖျက်သိမ်းလိုက်ပါတယ်။ဒါပေမဲ့လက်ရှိမြန်မာပြည်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရရဲတပ်ဖွဲ့ကိုတပ်မတော်ကထိန်းချုပ်ထားစေဖြစ်တော်မူမတရားတဲ့ဥပဒေတွေနဲ့ဖမ်းဆီးမှုတွေဆက်ပြီးပေါ်ပေါက်နေတာဖြစ်တယ်လို့ HRW ကထောက်ပြနေတာလည်းဖြစ်ပါတယ်ရှင်
။ရန်ကုန်ခြေစိုက် VOE သတင်းထောက်မမြင့်မြင့်ခိုင်ပါရှင်။အခုကတော့ကုလလုခွင့်ရေးကိုစလဲနဲ့လွှတ်တော်တာဝန်ရှိသူတွေရဲ့ဆွေးနွေးခဲ့ကြတဲ့အခြေအနေကိုလည်းပြောပြပေးခြင်းပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့မှာတော့လွှတ်တော်တွင်းကအစင်းမြတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်လွှတ်တော်ရဲ့လုပ်ငန်းတွေကိုဆွေးနွေးကြပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးသူရဲ့၁၂ရက်ကြာခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဒီကနေ့တွေ့ဆုံခဲ့သူတွေထဲမှာတော့ပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးမန်းဝင်းခိုင်တန်းတို့အပြင်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေလာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတို့လည်းပါဝင်ပါတယ်။လူခွင့်ရဲ့အထူးကိုယ်စားလှယ်ရဲ့ခီးစဉ်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOE မြန်မာပိုင်းရဲ့သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေစုံစမ်းစစ်ဆေးဖို့ရောက်ရှိနေတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရဟီလီဟာဒီနေ့မှာတော့နေပြည်တော်မှာပဲပြည်ထောင်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းနဲ့တွေ့ဆုံပြီးအခြားလွှတ်တော်အသီးသီးကရေးရာကော်မတီတွေနဲ့တွေ့ဆုံခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ
်ဒီနေ့ကတော့အဓိကနေပြည်တော်မှာပဲလွှတ်တော်ထဲမှာပဲအဲ့ဒီကလွှတ်တော်ဟိုရင်းမှာဒီလွှတ်တော်ဥက္ကဋ္ဌဦးမန်းဝင်းခိုင်ဝင်းတန်းနဲ့သူနဲ့လည်းတွေ့ရဲတွေ့ပြီးတော့တခြားအဲ့ဒီဘီလ်ကော်မတီတွေပေါ့နော်ဒီအမျိုးသားလွှတ်တော်ပြည်သူလွှတ်တော်အဲ့ရဒီဘဦးရီပြုကော်မတီတွေနဲ့လည်းတွေ့ရဲဆိုဒီနေ့အစည်းအဝေးကြီးကတော့အကုန်လုံးဒီလွှတ်တော်ရဲ့မှာပဲခင်ဗျာ
ဒီကနေ့မနက်9နာရီလောက်မှာနေပြည်တော်အမျိုးသားလွှတ်တော်ဧကမဆောင်မှာပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးမန်းဝင်းခိုင်တန်းနဲ့တွေ့ဆုံပြီးလွှတ်တော်ရင်းကော်မတီတွေရဲ့လုပ်ငန်းစဉ်တွေအကြောင်းကိုလည်းဆွေးနွေးခဲ့တာပါဦးမန်းဝင်းခိုင်တန်းနဲ့တွေ့ဆုံတဲ့အခါမှာခေတ်စနစ်နဲ့မလျော်ညီတော့တဲ့ဥပဒေတွေပြင်ဆင်ဖို့ရှိမရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ရှိမရှိမေးမြန်းခဲ့တယ်လို့အမျိုးသားလွှတ်တော်ယုံကတာဝန်ရှိသူဦးရဲမျိုးဝင်းကအခုလိုပြောပါတယ်
အုပ်ရေရကျစနေနဲ့မညီတဲ့ဥပဒေလေးတွေရောပြင်ဖို့ရှိသလားဆိုတော့ဒီဘက်ကလည်းပဲဥက္ကဋ္ဌကြီးကတော့ပြောတတ်ကြတာကတော့ကျစနေနဲ့မလိုညီတဲ့ဟာတွေကပြည်သူတွေနဲ့ဟိုတော့နော်ဟိုအနေနဲ့ဖြစ်တဲ့ကိစ္စမျိုးတွေကိုပြုလင်းပြိုင်နဲ့ပြုပြင်ပြောင်းလဲနေရတယ်ပဲအခုလည်းပဲလက်ရှိကတော့ကျွန်တော်အင်းပေါ်ဒီဘက်ကလွတ်တော်ဒီမှာတော့ဆောင်ရွက်ကြလဲဒီဘက်မှာတော့တုံးမှုတော့ပြီးသွားပြီပေါ့ကန္နာဒီယာလည်းပဲဒါကျွန်တော်တို့လူအပ်တာတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောတတ်ကြပါလားခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လည်းပဲကျနာစနာရီမိတာပေါ့ဒါတော့ပြည်ပုံအခြေခံဥပဒေဆိုတာလည်းပဲအခုကျွန်တော်ကြားလိုက်တာတော့တော်တော်ဆက်စည်ရတော့ဒါကဒါလည်းအရင်ကတွေ့ရတဲ့အနေအထားဆိုတော့ဒါလည်းအေဂျင်စီတိုင်းမျိုးကိုမျိုးတိုးတက်လာတဲ့အနေအထားဒီနေ့အချိန်ကြာမှာပဲဒါလည်းပေါင်းဆိုင်နေနဲ့ဆောင်ရမယ်လို့ပြောတတ်မှာကြားပါတယ
်အဲ့ဒီနောက်မှာတော့မစ်ယန်ဟီလီဟာသူရဦးရွှေမန်းဦးဆောင်တဲ့ဥပဒေရေးရာနဲ့အထူးကိစ္စများလေးလာဆန်းစစ်သုံးသပ်ရေးကော်မတီနဲ့လည်းတွေ့ဆုံခဲ့ပါတယ်တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံတွင်းကလူအခွင့်အရေးအခြေအနေတွေတိုးတက်လာအောင်ဆောင်ရွက်နေကြောင်းတိုင်းရင်းသားတွေရဲ့ထူးခြားတဲ့လူမှုရေးစီးပွားရေးအခြေအနေတွေကိုပါထည့်သွင်းစဉ်းစားနေရတာကြောင့်လက်တွေ့မှာအဆင်မပြေမှုတွေကြုံတွေ့ရကြောင်းတင်ပြခဲ့တယ်လို့သူရဦးရွှေမန်းရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်မစ္စယန်ဟီလီဟာသူ့ရဲ့မြန်မာနိုင်ငံခရီးစဉ်အားလုံးအပြီးဇူလိုင်လ1ရက်နေ့မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားမှာပါခီးစဉ်အတွင်းတွေ့ရှိခဲ့တဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာဖြစ်ပါတယ်ရှင်
။ရန်ကုန်ခြေစိုက် VOE သတင်းတောက်မတ်တင်ကီလင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ငြိမ်းချမ်းရေးသတင်းတစ်ပုဒ်ကိုလည်းပြောပြပေးခြင်းပါတယ်။ အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်လက်မှတ်မထိုးရရသေးတဲ့ဘဲအဖွဲ့ကိုမဆိုနိုင်ငံရေးမူပေါင်းရေးဆွဲရေးလုပ်ငန်းစဉ်ရေးဆွဲတာနဲ့27ရာစုပင်လုံညီလာခံမှာပါဝင်လာဖို့ဖိတ်ခေါ်သွားမယ်လို့တက်မတော်ကပြောဆိုလိုက်ပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တက်မတော်တာဝန်ရှိသူတွေနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့ဒီကနေ့တွေ့ဆုံရမှာအခုလို့ပြောဆိုခဲ့တာဖြစ်ပါတယ်အပြစ်ဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့မမေခါကပြောပြပေးပါအောင်ရှင်
တနိုင်ငံလုံးပြစ်ခတ်ရဲစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း၈ဖွဲ့ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နေပြည်တော်မှာတွေ့ဆုံခဲ့ချိန်မှာတက်မတော်ဘက်ကတိုင်းရင်းသားအဖွဲ့တွေကိုအခုလိုပြောဆိုလိုက်တာပါတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အချိန်၂နာရီကြာကြာတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးမှုရလဒ်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဘုံမူကြီးခွန်ဦးကကအခုလိုပြောပြပါတယ
်အလုံးကောင်းမွန်တဲ့တွေ့ဆုံပွဲပဲအကျိုးတော်ရှိပါတယ်ဒီဒီရလကောင်းဖတ်တယ်လို့ပြောနိုင်တာပေါ့ပွဲကတော့လာမယ့်27ရာစုပင်လုံးဒီတော်သူဒီနေ့ယူလာတာအတွက်ဒီလက်မှတ်တော်ကြီးရှိဖွဲ့အလဲပူပေါင်းဆောင်ရမယ်တမတော်လည်းပူပေါင်းဆောင်ရမယ်ဆိုတော့ဒီကိစ္စမျိုးတမတော်နဲ့လက်မှတ်တော်ရှိဖွဲ့ကတော့အစုဖွဲ့နှစ်ခုကအစီအတိုင်းရပ်တည်ပြီးတော့တက်စီရိုးအခိုင်အမာဆောက်ပိုင်ပြီးတော့ဟုတ်ကဲ့ပေါ်သွားမယ်ဆိုတော့ကတိတိကျရတာပေါ့ဗျာအဲ့ဒါကတော့ဒါဒီနေ့ပွဲရဲ့အဓိကအချက်ပါသမ္မတော်ကလည်းဒီအခုလက်ရှိအစိုးရမူဝါဒ policy ကိုလည်းကြည့်မယ်နောက်ပြီးတော့ဒီနိုင်ငံရေးကိစ္စမှာအတိုင်ပင်ခံပုဂ္ဂိုလ်ကဥဆောင်နေတော့သူရဲ့သူတို့ရဲ့ကြည့်မယ်အပြင်နောက်မှာသမ္မတော်အနေနဲ့တော့ဒီပူပေါင်းပါဝင်မယ်အားလုံးကိုဖိတ်ခေါ်တယ်ကျိုးတူတယ်အဲ့ဒီလိုတော့သဘောထားပေးပ
ါလက်ရှိချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ပတ်သက်ပြီးဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတဲ့တိုင်းရင်းသားအဖွဲ့တွေကနိုင်ငံရေးဆွေးနွေးမှုမှာအားလုံးပါဝင်နိုင်ဖို့လှုံ့ဆော်ပေးဖို့တင်ပြတောင်းဆိုခဲ့တာတွေရှိတယ်လို့တွားရောက်တွေ့ဆုံဆွေးနွေးတဲ့မှာပါဝင်တဲ့ရခိုင်လွတ်မြောက်ရေးပါတီ ALP ကဥခိုင်စိုးနိုင်အောင်ကပြောပါတယ်ဒီလိုတင်ပြခဲ့မှုအပေါ်ကာကွယ်ရေးဦးစီးချုပ်ပြန်လည်ဖြေကြားခဲ့တဲ့အချက်ကိုခုလိုပြောပြပါတယ
်တပ်ပြတော့ကာကွယ်ရေးဦးစီးချုပ်ပြောတာက NCA ဘောရှေ့ခံတယ် NCA ကိုလည်းပဲသဘောလိုတယ်အဲဒီလက်မှတ်ဖို့အတွက်လည်းအမှုထုတ်တဲ့ပြည်တွေကိုနေရာလမ်းဖုံးထားတယ်အဲ့လိုပြောတယ်ဝိလက်ပြန်ဝိလက်ဖိတ်ဝိလက်ဖိတ်မှာပဲနေစရာပြန်နေခလည်းဖိတ်မယ်လာတာမလာတာသူတို့အပိုင်အဲ့လိုပြောတယ်ပါဝင်လို့ဘလောက်တယ်ဆိုတော့ပါဝင်လို့တယ်ဆိုတော့ဟိုဘယ်လိုပြောမလဲအလုပ်ကိုယုံကြည်ဖို့လို့လည်းပြောတယ်သူကယုံကြည်ရင်ပါနေတယ်အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကိုပေါ်ချက်ချင်းယုံကြည်တာမကအဲ့ဒီအလုပ်ကိုယုံကြည်ဖို့လို့လည်းအဲ့ဒီအလုပ်ကိုယုံကြည်ရင်ပါနေတယ်အဲ့လိုပြောတယ်
တမရောဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတမရော TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမရော MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တမရော AA တို့ကိုလာမယ့်27ရာစုပင်လုံညီလာခံတက်ဖို့ဖိတ်မယ်လို့ဒီကနေ့ပြောဆိုလိုက်ပေမဲ့လက်နက်စွန့်မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်ဒီလက်နက်စွန့်ရေးကိစ္စအပေါ်မဟာမိတ်အဖွဲ့ကလက်မခံကြပါဘူးဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိပေမဲ့ဒီအချက်ဟာတိကျစွာအဖြေလဲမထွက်သေးပါဘူးမကြခင်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေရောမထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေပါပါဝင်ပြီး27ရာစုပင်လုံးမှာဆွေးနွေးမယ်အမြင်သဘောထားတွေကိုစုစည်းနိုင်ဖို့အတွက်ထိပ်သီးညီလာခံတစ်ခုကိုကချင်ပြည်နယ်မိုင်းကြရံမှာကျင်းပဖို့ဆောင်ရွက်နေပါတယ်ဒီညီလာခံကိုဇူလိုင်လအတွင်းမှာကျင်းပဖို့စီစဉ်နေတာပါဒီကျင်းပတာကိုတပ်ပိုင်းဆိုင်ရာဘက်ကလုံခြုံရေးပေးဖို့ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတာမှာတင်ပြခဲ့တယ်လို့ဥခိုင်စိုးနိုင်အောင်ကပြောပါရယ်ကာကွယ်ရေးဦးစီးချုပ်ကဒီအပေါ်မှာလက်ခံသဘောတူခဲ့တယ်လို့လည်းသူကပြောပါရယ်ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကခေါင်းဆောင်တွေဟာမနေ့ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းတွေ့ဆုံပြီး27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်
မမေခါပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓဟူးနေ့ညပိုင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ချက်ရပါမယ်ရှင် VOE ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးချဖို့လဲကျွန်တော်တို့သောရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။နေ့ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ပုံထုံးနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 30နဲ့50တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြမမီဒီယာမြင်ကွင်းမြမအရေးသုံးသပ်ချက်နဲ့အဖတ်ဆင်အားကစားအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီလိုမျိုးမနေ့ရောနော်ရမှာ
ကိုပါအမေရိကပိုလိုပွဲမှာအာဂျင်တီးနာအသင်းရှုံးနိမ့်ခဲ့ပြီးတဲ့နောက်မှာတော့အသင်းခေါင်းဆောင်လီယိုနယ်မက်ဆီလက်ရွေးစင်အသင်းကအနားယူပြီးလို့ကြေညာသွားတာဖြစ်ပါတယ်။အဖတ်စဉ်အားကစားအစီအစဉ်မှာအပြည့်အစုံကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုကတော့မြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့မြန်မာစစ်တပ်နဲ့ 7 Day Daily နေ့စဉ်သတင်းစာတို့ရဲ့အခြေအနေကချင်ပြည်နယ်ကဆန္ဒပြသတင်းအစိုးရဝန်ကြီးဌာနတွေကသတင်းမီဒီယာတွေနဲ့ပုံမှန်တွေ့ဆုံနိုင်ဖို့ကြိုးစားနေကြပြီဆိုတဲ့အကြောင်းနဲ့ချိုက်တီယိုရင်မြင့်ကစီကံပေါင်းကျော်နေတဲ့တဲခိုကန်တွေကိုအရေးယူမယ်ဆိုတဲ့အကြောင်းသတင်းတွေကိုနားဆင်ကြရမှာပါ။မိုင်းအိမ်ခိုင်ဦးတင်ပြထားတာကိုဥဆောင်မိုးဝေကူညီတင်ဆက်ထားပါတယ်ရှင
်။စစ်တပ်ကဒုညီနောင်မြတ်အားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဥရွှေမန်းတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့တဲ့သတင်းတစ်ပုဒ်ကြောင့်တက်မတော်အတွင်းမှာသွေးကွေးအောင်ပြုတ်လို့တဲ့တက်မတော်ရဲ့တာဝန်ကိုအနှောက်အယှက်ပြုတယ်ဆိုတဲ့ဆွဆွဲချက်နဲ့7 day သတင်းစာကိုစစ်တပ်ကတရားစွဲခဲ့ပါတယ်။ဒီကိစ္စဟာဖန်တီးပြီးတော့ရေးသားတဲ့သတင်းမဟုတ်ဘူးပြောတဲ့သူကပြောတဲ့အတွက်သတင်းစာကဒါကိုပြန်ပြီးတော့ဖောက်တယ်ချတာဖြစ်တာကြောင့်သတင်းမီဒီယာသမားတွေကသတင်းစာဘက်ကမှန်နေသတင်းစာဘက်ကနေယက်တိမယ်ဆိုပြီးတော့လူမှုကွန်ရက်မီဒီယာပေါ်မှာရေးသားကြတယ်လို့ဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုကိစ္စမျိုးပေါ်ပေါက်လာတဲ့အပေါ်မေးခွန်းထုတ်เสียဖြစ်ခဲ့ပါတယ်။ဒါပေမဲ့ရပ်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ကြားဝင်စိတ်ဆက်ပေးမှုနဲ့တက်မတော်ကပြင်းငင်းပေးခဲ့တယ်လို့7 day သတင်းစာကလည်းပြန်လည်တောင်းပန်ဖြေရှင်းချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုမျိုးတရားစွဲဆိုတာတွေကိုဓာတ်ရိုက်လုပ်တာထက်စာရင်သတင်းမီဒီယာကောင်စီနဲ့အရင်ဆက်တွေတိုင်ကြားပြီးမှလိုအပ်တယ်လို့ဆက်လက်ပြီးတော့ဆောင်ရွက်တာမျိုးဖြစ်တင်တယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးဦးတီဟာစောကပြောပါတယ
်တကယ်ဆိုရင်တော့အခုသတင်းမီဒီယာဥပဒေလည်းရှိတယ်သတင်းမီဒီယာကောင်စီလည်းရှိတယ်အဲ့ဒီမှာသတင်းစာတွေမှာပါတယ်အာဒီသတင်းတွေနဲ့ပတ်သက်လို့အာချွတ်ချော်တိတ်ဆောက်မှုရှိတယ်အဲဆွတ်ဆွတ်တွေရှိတယ်မှားတယ်ဆိုတယ်မှားဆိုတယ်ရှိရဆိုရင်သတင်းမီဒီယာဥပဒေရသတင်းမီဒီယာကောင်စီမှာရှိတဲ့ complete committee ကိုအသုံးပြုပြီးတော့တိုင်ကြားပြီးတော့အရင်ဆုံးအရေးယူတယ်လို့ထင်တယ်အဲ့ဒီခါမှာသတင်းမီဒီယာကောင်စီမှာရှိတဲ့ complete committee ဝင်ပြီးတော့တော်တော်ဖြည့်ရှိနိုင်ပေးမယ်ဒီလိုမရတော့မှတရားဆွဲရမှာဒီပေါ့နော်အဲ့လိုဖြစ်စေချင်တယ်အဲ့လိုဖြစ်စေချင်တယ်သတင်းမီဒီယာဥပဒေထားလာဒါပေမဲ့အခုအဲ့ဒါကြော်ကြော်ပြီးတော့တိုင်းမီတရားဆွဲရမှာမျိုးတွေပေါ်နေတယ်ဆိုတော့သတင်းမီဒီယာကောင်စီဥပဒေနဲ့မဆိုင်လို့လာတော့လည်းတည့်ရတာနေလိမ့်လိရှိသလားပေါ့နော်အဲ့ဒါလည်းလည်းဆိုစဉ်းစားဖြစ်တယ်သူကတော့ဖြစ်စေချင်တာတော့ဘလို့ပဲသတင်းနဲ့ပတ်သက်လို့ဘလို့မုခင်ဖြစ်ဖြစ်ပထမဆုံးသတင်းမီဒီယာကောင်စီဥပဒေရသတင်းမီဒီယာကောင်စီမှာရှိတဲ့အဲ့တိုင်ကြောင်းများညီနိုင်ဖြစ်ရှင်ကော်မတီကိုတိုင်လိုက်တိုင်ပြီးတော့နှစ်ဖက်ညီနိုင်ဖြစ်ရှင်ပြလိမ့်မယ်ပြီးမှမရတော့မှတရားဆွဲရမှာဖြစ်စေချင်တယ
်။ဥတီဟာဆိုပါ။ကချင်ပြည်နယ်မြကြီးနားမှာတော့တနတ်ထိမှန်ပြီးတော့တည်ဆုံသွားတဲ့ကျောင်းသားဂွမ်းဆိုင်အောင်အမှုနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတချို့မြကြီးနားမှာပေါ်ပေါက်ခဲ့ပါတယ်။ရဲဘက်ကနေထုတ်ပြန်တဲ့သတင်းအရတပ်သားစီကနေတနတ်လူရင်းနဲ့တနတ်ထိမှန်ခဲ့ရတာဆိုပြီးတော့ဖော်ပြခဲ့ပေမဲ့ဒါဟာမှားယွင်းနေဆိုပြီးတော့မကျေနပ်ကြတဲ့နေကန်ကျောင်းသားတွေနဲ့လူထုတချို့ကတရားမျှတမှုရရှိရေးတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းမှာကစစ်ပွဲတွေကြတည်ဆုံသူတို့ချို့နဲ့ပျောက်ဆုံးနှိပ်စက်ခံရသူတွေအတ္တမပြုကျင့်တက်ဖြတ်ခံရတာတွေရှိနေတာကြောင့်ကချင်လူမှုအနေနဲ့လည်းစိုးရိမ်မှုကရှိနေတာဖြစ်ပါတယ်။နောက်ထပ်ပြောပြချင်တာကတော့အခုစိုးရတဲ့လက်ထက်မှာမီဒီယာတွေအနေနဲ့ဌာနဆိုင်ရာတွေဘက်ကပြောဆိုတဲ့အတန်တွေရရှိဖို့ခက်ခဲနေသေးတဲ့အတွက်ဌာနတွင်ပြောရေးဆိုခွင့်ရှိသူတွေကိုတင်ကြားလေ့ကျင့်ပေးပြီးတော့မီဒီယာနဲ့ဆက်သွယ်ရအောင်ပြုလုပ်ပေးနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်း နောက်မှအစိုးရဘက်ကသတင်းတွေထုတ်ပြန်ပြီးဖို့အစီအစဉ်ရှိတဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးဖေမြင့်ကပြောပါတယ
်သတင်းရယူခွင့်ပေါ့နော် access to information တိုးတက်ဖို့ပြီးတော့နောက်အဲ့ဒါတွေ confirm လို့တိုးတက်ပါပဲ access to information ပေါ့နော်ပြန်ပြီးတော့မသေးချင်မေးတာမြန်နာတို့တော့ကိုဒီ spokesperson တွေအခုဝန်ကြီးဌာနအသီးသီးမှာဟောလောက်ထားတယ်ခံထားပြီးဒါမှမဟုတ်အရင်တုန်းကလည်းဒီလို spokesperson တွေကရှိတော့ရှိခဲ့တယ်တကယ်လို့မဖြစ်ခဲ့ဘူးဒါကိုသိတဲ့အတွက်ကြောင့်မို့လို့အခုဖွဲ့စည်းလိုက်တဲ့ spokesperson တွေတော့ခံထားတဲ့ spokesperson တွေတော့ဒီသူ့ရဲ့အလုပ်ကိုတကယ်လုပ်ဖြစ်အောင်အတွက်ကိုကျွန်တော်တို့အဲ့ဒါတွေတက်နိုင်တယ်လို့စူးစမ်းပြီးဆောင်ရွက်နေတယ်သူတို့ကိုဒီ spokesperson အလုပ်တွေကိုကျွမ်းကျင်အောင်ဖြေလေ့ကျင့်ပေးတဲ့ဟာတို့ဘာတို့ဒါတွေလည်းလုပ်နေတာပြီးတဲ့နောက်အခုကျွန်တော်တို့ပြောထားတာကဝန်ကြီးဌာန၄၅ခုပထမအကြိမ်ဝန်ကြီးဌာန၄၅ခုရဲ့စူပောင်းပေါ့နော်သတင်းစာရှင်းလင်းပွဲအဲလုပ်မယ်ရက်တရပြီးတဲ့နောက်မှာပေါ့လုပ်လိမ့်မယ်အဲ့ခါကျတော့ရက်တရအကြောင်းဒီမေးလို့ရမယ်ကျန်တာကြီးလည်းမေးလို့ရမယ်ဆိုတော့အဲ့လိုသတင်းစာရှင်းလင်းပွဲမျိုးကိုဟိုအခါလေးရောဆိုတာအခါလေးရောဆိုတာပုံမှန်သဘောမျိုးလုပ်သွားနိုင်မှုလဲစီစဉ်နေတယ်ဆိုတော့စောစောအရင်နဲ့ဆိုင်တော့သတင်းရယူခွင့်ပိုတိုးတက်လာလိမ့်မယ်လို့ပြောလင်းနေတိုးတက်အောင်လဲဆောင်ရွက်နေတာ
ပြန်ကြားရေးဝန်ကြီးဥဖေမြင့်ပြောသွားတာဖြစ်ပါတယ်နောက်ဆုံးအနေနဲ့ကတော့အခုနောက်ပိုင်းကြိုက်ထီယိုတောင်ပေါ်ကတဲကူကန်နေဟာခွင့်ပြုထားတဲ့ကျော်လွန်လှုပ်ဆောင်နေတာတွေရှိတဲ့အတွက်ဘောင်းကျော်လွန်ပြီးတော့ဆောက်လုပ်ထားတဲ့အခန်းတွေကိုတလအတွင်းပိတ်သိမ်းပစ်ဖို့တတိပေးလိုက်ပြီးမလိုက်နိုင်ရင်ဥပဒေအရအရေးယူမှာဖြစ်တယ်ဆိုပြီးတော့သာသနာ့ဝန်ကြီးသူရဦးအောင်ကပြောကြားလိုက်တဲ့ကိစ္စကိုသတင်းမီဒီယာတွေပေါ်မှာဖော်ပြကြတာတွေ့ရပါတယ်ပြည်သူတွေကတော့အာဏာပိုင်နေအနေနဲ့တကယ်တမ်းဒီကိစ္စကိုတည်တည်ချာချာကင်တွယ်နိုင်ပါမလားဆိုတာကိုတန်တရားနဲ့စိတ်ဝင်စားစောင့်ကြည့်နေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
ဥစမိုးဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုကတော့သတင်းဖတ်ဆင်ခန်းနာတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်နေရာဒီမိုကရေစီအစထုတ်ဝင်ရောက်မှုဘယ်အထိအရှင်ရနေပြီလဲအတားအဆီးတွေဘာတွေရှိနေသလဲတကယ်အပြောင်းလဲကာလမြန်မာနိုင်ငံမှာ VOA ရဲ့ဘျူရိုအကြီးအကဲအဖြစ်နှစ်နှစ်တာတွားရောက်ထမ်းဆောင်ခဲ့တဲ့ဒေါက်ခင်စိုးဝင်းနဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားပါတယ်ရှင်။နားဆင်ကြရအောင်ပ
ါ။ဒေါက်ခင်စိုးဝင်းမြန်မာပြည်မှာတာဝန်ကျခဲ့တဲ့အချိန်စစ်မှန်တဲ့ရွေးကောက်ပွဲကျင်းပတော့ကိုယ်တိုင်မြင်ခဲ့ရတယ်။စစ်အာဏာရှင်စနစ်ကနေပြီးတော့ဒီမိုကရေစီကူးပြောင်းတာကိုယ်တိုင်သတင်းထောက်တယောက်အနေနဲ့တွေ့ခွင့်မြင်ခွင့်လေ့လာခွင့်ရခဲ့ရတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောစရာအများကြီးရှိနေလိမ့်မယ်ထင်ပါတယ်ပထမဆုံးပြောစီချင်တာကတော့ဒေါက်ခင်ဆိုးဝင်းရောက်သွားတဲ့လွန်ခဲ့တဲ့2နှစ်ကျော်ကာလအချိန်နဲ့အခုပြန်ထွက်လာတာကဤအချိန်ဆိုတော့2နှစ်ကျော်ကြာမှချခဲ့ပြီပေါ့အဓိကပြောင်းလဲမှုပါလဲခင်ဗျာ
အဓိကပြောင်းလဲမှုကတော့ဒီအများပြည်သူမျှော်လင့်တောင်းတနေတဲ့ပြည်သူအစိုးရတရားပေါ်ထွန်းလာတယ်လို့ပဲပြောရမှာပေါ့နော်ပြည်သူအစိုးရတရားပေါ်ထွန်းလာတယ်ဆိုပေမဲ့လည်းအများပြည်သူမျှော်လင့်ချက်ကတိတ်ကိုကြီးမားပါတယ်ဒီလိုကြီးမားတဲ့အခါမှာအခုလက်ရှိဒီအစိုးရအနေနဲ့လေဟိုစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်နေရတာပါအဲ့တော့နိုင်ငံရေးအရပြောင်းလဲတယ်လို့ပြောနိုင်ပေမဲ့လို့အုတ်ချုပ်ရေးဘိုင်းမှာတော့ဟိုတိတ်ပြောင်းလဲမမြင်ခဲ့ရဘူးရှင့
်နိုင်ငံရေးပြောင်းတယ်ဆိုပေမဲ့လွှတ်တော်ထဲမှာလူထုကိုယ်စားလှယ်တဲ့လူထုကိုယ်စားလှယ်စစ်စစ်လို့သုံးကြတာပေါ့ဒီကပါလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့တိုင်းရင်းသားတို့ကိုယ်စားပြုပြီးတော့ဒါပေမဲ့စစ်တပ်ကလုံးဝနောက်မဆုတ်သေးဘူးဒါအုတ်ချုပ်ရေးဘိုင်းမဟုတ်ဖ ೇನೆ ဥပဒေပြုတဲ့အပိုင်းမှာကိုတွေ့ရတယ်ခင်ဗျာဆိုတော့လွှတ်တော်တင်တဲ့ကောဘလောက်ဆီကိုတိုးသွားပြီးထင်ပါလေလူလူဆန္ဒကိုဘလောက်အကောင့်ထဲပေါ်နိုင်လဲလူတွေဖြစ်စေချင်တာကိုစစ်တပ်ရဲ့အတားစီအဟံတားလုံးဝမရှိဘဲနဲ့ပေါ်ဆောင်နိုင်ရဲ့လွှတ်တော်ဖြစ်နေပြီလားခင်ဗျာ
ဒီလိုပါဟိုလွှတ်တော်ဆိုတာဥပဒေပြုရေးမန်တိုင်ပေါ့နော်မန်တိုင်ကြီး၃ခုမှာဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေကတော့ဒီစုံတစ်ခုသောအတိုင်းအတာတစ်ခုတွေအောင်မြင်နေပါတယ်ဘာလို့လဲဆိုတော့လွှတ်တော်မှာအစိုးတရတင်လိုက်တယ်ဆိုလို့ရှိရင်ပြည်သူဟိုဟာဘက်တော်သားခေါ်မှာပေါ့နော်ဒီပြည်သူလွှတ်တော်အမတ်တွေမဲဆန္ဒများတဲ့အခါကျတော့ဥပဒေပြုပြင်ပြောင်းလဲခြင်းနဲ့ဥပဒေတရက်ကိုဟိုအစ်စ်ပြဋ္ဌာန်းခြင်းနဲ့ဆိုလို့ရှိရင်အတော်လေးကိုခီးပောက်နေတာတွေ့ရပါတယ်ဒါပေမဲ့အုတ်ချုပ်ရေးမန်တိုင်ဘက်မှာကြတော့ဘလို့ဖြစ်လဲဆိုတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့ဒီအစိုးရလိုပဲပြောပြောတမရာကြီးဦးထင်ကျော်ရဲ့အစိုးရလိုပဲပြောပြောပြဿနာကတကယ်အောက်ခြေဘိုင်းမှာကဒီထွေအုပ်လို့ခေါ်တဲ့ဒီထွေထွေအုတ်ချုပ်ရေးဦးစီးဌာနရဲ့လက်အောက်ကဒီရက်ကြီးအဆင့်ဆင့်ပေါ့နော်မြို့နယ်ဒီအဆင့်ဆင့်အားလုံးကသူတို့လက်ထဲမှာပဲအာဏာရှိနေသေးပါတယ်အဲ့တော့ပြည်သူလူထုကဒီကိစ္စကိုမမြင်ရသေးဘူးရှင်အဲ့တော့အဲ့ဒီ process ကသွားနေတော့မှဖြစ်နေတယ်အဲ့တော့အဲ့ဒီအပြောင်းလဲမဖြစ်ပေါ်တဲ့ရွေးကတော့ပြည်သူလူထုဒီအောက်ခြေလူဒန်းစားတွေအတွက်ကတိတ်ပြီးတော့ ठीक जा रहा बोलने दी ओछो ये भाई माँ ब्यांग ले मिया ले लो जब तुम तालो मिया दे बाहु शें
ठीक है मैं ब्यांग ले नहीं ना हाँ ये तमरो आ यूज़ करे वंजी थाना पिने लो ला दुरी मो ठीक है ओछी का सां लूरे मैं ब्यांग नहीं ला
Lure Lonze, a Santura, Rotama, Matrika, the Wishin, the Chuniari, my solution, Uma Bono, the Yonema, who Tamara Bong Chaitara, Asa, who bigger Tamara, who then say Bong Chaitaze, where she did, who Utenjo Bong, Matin, the Buru, so Rima, Erari, Women, Tani, let Jagaba, the two Johnny Maramat, who Tapon Pion Chaitama, she did at the two Johnny Leshiro Jagaba, Ero, the Alche Luranza, Nepong Gazejo, Kayo Jula, the Soya Windani, say that the alley.
ချေရုပ်ချီးပြောင်းပြဖို့ဆိုတာမလွယ်သေးဘူးအဲ့ဒီခါကျတော့ဒီအပြောင်းလဲကိုဒီမျောရင်းတောင်းတနေတဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေကြတာတော့အမှန်ပဲရှင်အဲ့တော့တော်ကနေပြီးတော့ဥပဒေတစ်ခုစောစောကတော့ခင်ဆိုရင်ပြောသလိုလူထုရဲ့ဆန္ဒနဲ့ကန့်ညီမဲ့ဟာကိုပြဋ္ဌာန်းနိုင်ပြီဆိုပါတော့ဒါမဲ့အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ရမဲ့အဖွဲ့အစည်းကမြောက်သားဖြင့်ထွေအုပ်လို့ထင်
ဒီကိစ္စမှာတော့ပြဿနာမရှိတော့ဘူးလို့ကျွန်မယူဆပါတယ်ဒါပေမဲ့တခြား လိုအပ်ချက်တွေအပေါ့ဒီတရားစီရင်ရေးဆိုလို့ရှိရင်ဒီအဂရိလိုက်စားမှုအများဆုံးပဲဆိုပြီးတော့ဒါမှာတုံးသက်ချက်ချထားတာရှိပါတယ်ဒီလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ပြောထားတာရှိပါတယ်အဲ့တော့ဒီတရားစီရင်ရေးဘိုင်းမှာလေဒီကနေ့အထိဟိုဘလို့မှကင်တွယ်လို့မရသေးတယ်ပေါ့နော်ဟိုအကျင့်ပြတ်ချစားမှုတွေရှိနေသေးလို့ကျွန်မတုံးသက်မိပါတယ်ရှင်ဟုတ်ကဲ့အဲ့ဒီတော့အကြံဉာဏ်ပြောရမယ်ရှင်
ရေးမှန်နိုင်ဟာအဓိကအဖြစ်တက်မတော်ရဲ့လက်အောက်မှာရှိနေလို့လို့ပြောနိုင်ပေမဲ့တရားစီရင်ရေးဆိုတာတကယ်တော့ဘယ်လက်အောက်မှာမှမရှိရဘူးပေါ့လေတရားသူကြီးတွေလည်းစစ်တပ်ကခန့်တာတော့မဟုတ်ဘူးဘာကြောင့်တရားသူကြီးတွေအဲ့တရားစီရင်ရေးလောကလူတွေကအဓိကပြဿနာဖြစ်နေတာဘာလဲအဲ့တော့အချင်းပြတ်တာလားသူတို့ပတ်စံလူချင်းတို့လားဘယ်လိုမျိုးထင်ပါလဲ
ဘာကြောင့်အဂရီလိုက်စားနေလဲဆိုတော့ဒီဇင်းမြစ်ကိုပေါ့ရှာဖွေတဲ့အခါမှာစာဝင့်နေရေးမဖူလုံလို့လို့ပြောကြမယ်နောက်ပြီးတော့စစရေးရပေါ့လေလိုအပ်ချက်တွေလောဘတွေတက်ကြတယ်ပေါ့အဲ့လိုဖြစ်ကြတယ်ပေါ့ဒါပေမဲ့ဒေါ်ဆန်းစုကြည်ကနေပြီးတော့ကဲလက်ဆောင်ယူတာအစအတိုင်းတားတစ်ခုထိကန့်တတ်လိုက်တယ်ပြီးတော့ဟိုအကြက်မှတ်ခဲ့တယ်ပေါ့နော်ဒါပေမဲ့လို့ဟိုစစချင်းမှာပဲဟိုဖြစ်သွားတဲ့ကိစ္စလေးတစ်ခုရှိပါတယ်ဒီဒီယာဌာနကြီးတစ်ခုကနေတည်ပြီးတော့ဝင်ကြီးအစ်စ်ရဲ့ဟိုကိုရဲ့ရရှိကိုဘလောက်ဘလောက်ပေးရဲဆိုတဲ့ကိစ္စတွေတက်လာတယ်ဒီလိုမျိုးပဲတရားစီရင်နေပယ်မှာအောက်ခြေမှာဒီမြို့နယ်တို့ခရိုင်တို့အစ်စ်နေမှာအဂရီလိုက်စားမှုတွေကိုဘလို့ကင်တွယ်မလဲဆိုတာဒေါ်ဆန်းစုကြည်ဘလောက်လက်လန်းမိမလဲဒီအဂရီလိုက်စားမှုကိုဘလို့ထိန်းချုပ်မလဲဆိုတာအခု NLD အစိုးရအကြီးအကျယ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတရားဖြစ်ပါတယ
်ဒေါ်ဆန်းစုကြည်ကဘလောက်လက်လန်းမိမလဲဆိုတာဒေါ်ဆန်းစုကြည်နန်းဒီတရားစီရင်ရေးမှာခြားစားပစ္စည်းတွေလူတွေဥမာအဖြစ်နမူနာစံနမူနာအဖြစ်နဲ့အရေးယူပြတာမျိုးပါမျိုးလုပ်မယ်ဆိုရင်ဘယ်သူကဟန်တာနိုင်လဲသူတို့ကိုစစ်တပ်ကခံထားတဲ့တရားသူတွေတော့မဟုတ်ပါဘူ
းအဲ့ဒါတော့ကျွန်မမပြောတတ်ဘူးရှင်ဟိုနည်းနည်းနမူနာအနေနဲ့ပေါ့လေစံနမူနာအနေနဲ့အရေးယူပြလိုက်မယ်စံနမူနာအနေနဲ့အရေးယူပြလိုက်မယ်ဆိုရင်တော့ထင်းထင်းသင်းသင်းဖြစ်သွားလိမ့်မယ်လို့ထင်ပါတယ်ကျွန်မဒီကနေ့အထိကျွန်မပြန်လာတဲ့အထိပေါ့နော်ကျွန်မနဲ့တည်တဲ့မိတ်ဆွေတွေဆွေမျိုးတွေသူတို့တွေရင်ဆိုင်နေရတဲ့အမှုတွေကိုသုံးသပ်တဲ့အခါမှာတရားသူကြီးတွေလက်စားနေတဲ့ကိစ္စတွေကမပြီးပြောက်သေးပါဘူးမပြောက်သွားသေးပါဘူး
ဟုတ်ကဲ့ now ဒေသန္တရအုပ်ချုပ်ရေးတိုင်းဒေသကြီးနဲ့ပြည်နယ်တို့ရဲ့အခြေအနေကိုလည်းနည်းနည်းပြောစီချင်ပါတယ်အဲ့ဒီဒေသတွေမှာကောခုနမန္တလေးသုံးရက်ကိုပဲအဓိကထားပြီးပြောကြပါစို့ဘလောက်တိုးတက်မှုပြောင်းလဲမှုရှိပါလဲဒီဟာ
အဲ့လေးလာမိသလောက်ကတော့ဒီ NLD အစိုးရကနေပြီးတော့ခန့်အပ်ထားတဲ့ဝန်ကြီးချုပ်တွေကိုဒီဥပမာဆိုရင်ပေါ့နော်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ကအများစုရတယ်ဟို NLD ကသဘောကျတဲ့ဝန်ကြီးချုပ်ကိုခန့်ထားတယ်အဲ့ဒီခါမှာဒီရခိုင်ပြည်နယ်ရဲ့ဥပဒေပြုရေးမန်တိုင်နဲ့ဒီဟိုအုတ်ချုပ်ရေးအပိုင်းမှာနည်းနည်းလေးအဖုအကျိတ်ကလေးတွေဘဝင်မကြတာလည်းရှိပါတယ်အလားတူပဲရှမ်းပြည်နယ်မှာလည်းဒီလိုပဲနောက်ပြီးတော့မွန်ပြည်နယ်မှာလည်းဒီလိုမျိုးရှိပါတယ်နောက်မကွေးတိုင်းမှာဆိုရင်လေဝင်းကြီးချုပ်ကိုတိုင်ကိုနည်းနည်းချင်းချောက်တာတွေပေါ့လေဟိုပြဿနာလေးနည်းနည်းရှိတယ်လူကြားဘူးပါတယ်အဲ့ဒီတော့ပြည်နယ်တိုင်းဒေသအသီးသီးမှာလည်းဟိုအကုန်လုံးမဟုတ်ရင်တောင်မှတချို့ဒေသတွေမှာဟိုလက်ရှိဟိုရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်ရှင
်ဟုတ်ကဲ့နောက်တစ်ခုကစီဘွေဒါမီလင်းနာရီလာအစပေါ်လေဘလောက်တူတက်လာတယ်မြင်ရပါလေခင်ဗျာအိမ်မှာ
ပ Pido Luru Aroli, who Chenjan Canel web Joam Lamdi, English Lucian or Perseverance Lup Joam Lamdi, who Torole or Dubi Dabi Kanyava, Retrua, Hangaro, so you are Telavi, Media Leti Kanjamesure, a pine sheet the Lumu, ha, and Ellie, so you are Telavi, Media Lep, Domme, Pora, Mapia Ladi, Batulo Lesubido, we wanted to really shivari.
Ay, can I ya block Kaya Camlet, but I can Ningwila, my boss, or Kuna Bure, me, you, Yero, Chicken, Piazna, Lily Pil and I met Lalago. Nini kagashiwaela.
Kuyo mala. Nanganaga apwe ziri bono. Nanganja aku nyiriale. Di dong sansu ji suga te lare kama. Alone e yene wen labido. Akono labido gana nari. Miai shiware. Ero aku pipo nire piatanari alungu. Chechini ma pi biao yen dama. Di mawiro re naga gala maro. Pile tuabu shire lujima kama avare. Lare nanganjaga ederiale. Miai be dansi ni jabido. Nizin drinzari ma. Aku nyi pe mesurari. Miai tu niaro.
ပပပြောပြောတာအပြုသဘောဆောင်တယ်လို့ပြောရမှာပါရှင်ဟုတ်ကဲ့ဆိုတော့အဲ့ဒီဒေါက်ကင်ဇိုးဝင်းရဲ့အခုရှင်းပြတာနဲ့ပတ်သက်ပြီးတော့တခုမေးရစီလာတာဒီနေ့ပဲအမေရိကန်ပြည်ထောင်စုကသူတို့ရဲ့လူကုန်ကူးမှုစီရင်ခံစာထွက်တဲ့အထက်မှာမြန်မာနိုင်ငံကိုအဆင့်နှစ်ကနေပြီးအဆင့်သုံးကိုချောချလိုက်မယ်ဆိုပြီးတော့သူတို့အကြောင်းပြချက်နဲ့ဖြစ်ပါတယ်အခုပဲဒီပြည်ထောင်စုနဲ့ထွက်လာပါပြီ။ ါတယ်ဆိုတော့ဒီသတင်းဟာမြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးဖို့အစဉ်ယူနေတဲ့စီးပွားရေးအတွက်နမိတ်မကောင်းဘူးလို့သုံးသပ်ကြပါတယ်။ဘာကြောင့်ဆိုတော့ဒါဟာ sanction တွေထိနိုင်တယ် IMF တို့ World Bank တို့ကဘာအကူအညီတွေပဲထိခိုက်နိုင်တယ်လို့ဆိုပါတယ်။ဆိုတော့အဲ့ဒီအခြေအနေကိုလည်းနည်းနည်းပြောပါသေးတယ်။လူခွင့်ရေးအခြေအနေပတ်သက်ပြီးတော့နိုင်ငံတကာကဆုံးဖြတ်အရေးယူခံရလောက်အောင်မြန်မာနိုင်ငံအခြေအနေဆိုးနေသေးတယ်ထင်ပါလား။သတင်းသမားတူအနေနဲ့
ကျွန်မအမြင်မှာပြောရရင်တော့အခြေအနေအလောက်တော့မဆိုးပါဘူးရှင်ဒါပေမဲ့ဒီစီးပွားရေးအခြေအနေရပေါ့နော်ဟိုဒီမြန်မာနိုင်ငံမှာလုပ်ကိုင်းခွင့်လန်းနေမရှိဘူးလုပ်စားကင်စားစရာအခွင့်လန်းနေမရှိဘူးဆိုပြီးတော့နိုင်ငံသားကိုထွက်ဖို့စူးစမ်းကြတယ်အဲ့ဒီခါမှာလူကုန်ကူးတဲ့လူပွဲစားတွေနဲ့တွေ့ပြီးတော့လေလူကုန်ကူးခံရတဲ့ပြဿနာတွေအများကြီးပါပဲဒီအရွယ်မရောက်သေးတဲ့ကလေးတွေအပါဝင်တော့အမျိုးသမီးငယ်လေးတွေအဲ့ဒါမျိုးတွေရှိပါတယ်အဲ့တော့ဒီလူကုန်ကူးမှုပြဿနာဆိုတာနိုင်ငံတနိုင်ငံရဲ့ဟိုစီးပွားရေးမဖူလုံတာကြောင့်ထွက်သွားတယ်ဆိုတဲ့ခါကြတော့အခုလောလောဆယ်မြန်မာနိုင်ငံရဲ့အခြေအနေဟာအရှေ့တောင်အာရှနိုင်ငံတွေအာဆီယံနိုင်ငံတွေထဲမှာတော့အစင်းရဲဆုံးနိုင်ငံတနိုင်ငံဖြစ်နေတော့လူကုန်ကူးမှုပြဿနာမဖြေရှင်းနိုင်သေးဘူးဆိုတာအဆမ်းမဟုတ်ပါဘူးတမာတဲ့လူတွေရှိနေသေးတယ်ကတော့လူကုန်ကူးမှုပြဿနာဖြစ်နေမှာပါဒါပေမဲ့အာဏာပိုင်တွေအနေနဲ့ကလည်းဒီလူကုန်ကူးမှုပြဿနာကိုဖြေရှင်းဖို့ဆိုတဲ့နေရာမှာဟိုလုံနေတယ်လို့အတိုင်းအတာတစ်ခုထိပါဝင်တယ်လို့ထင်ပေမဲ့လို့တကယ်တမ်းသတ်မှတ်ထားတဲ့ဒီသူတို့ရဲ့ criteria တွေကိုမပြည့်မီတဲ့အတွက်ကြောင့်မလို့ဒီ American ပြည်တော်စုကနေပြီးတော့အဆင့်ချလိုက်တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိမိနေတဲ့မိကွန်လေးတစ်ခုမေးချင်ပါတယ်အဲ့ဒါကတော့ The Lord of Twilight Over Bombers ရဲ့ရုပ်ရှင်ကိုမပြဘူးလို့ပိတ်လိုက်တော့တော်တော်အံ့အားသင့်သွားကြတယ်ဒီကိစ္စမှာပြန်ကြဲဝန်ကြီးရဲ့အဆုံးဖြတ်ဘလောက်ပါတယ်လဲဒေါအောင်ဆန်းစုကြည်ကများညွန်ကြားလေသလားစစ်တပ်ကကန့်ကွက်တာမဟုတ်ဘူးလို့တော့အဲ့ဒီဟာကိုကျုပ်ရှင်ပြဖို့လုပ်တဲ့အဖွဲ့အစည်းကဆိုကြပါတယ်တော်ရင်စမင်းပဲလူသုံးသက်လို့ပါဒီကိစ္စက
အဲရုပ်ရှင်စင်ဆာအဖွဲ့ထဲမှာကျမကိုယ်တိုင်ပါပါတယ်အကဲပြတ်တိုင်းလူကြီးဖြစ်နေပါပါတယ်ကျမကြည့်ရတဲ့ကားပေါင်း20တကားမှာဒီအဲ့ဒီ Twilight Over Burma မှာပါတဲ့ဒီတက်မတော်ရဲ့အခန်းကဏ္ဍတဲ့တောင်မှာပိုဆိုးတဲ့အဖြစ်အပျက်တွေကိုတကယ်ရိုက်ထားတာပါဥကလေးစစ်သားကိစ္စဆိုလို့ရှိရင်တက်မတော်တက်ချက်ကြီးတယောက်ကနေခုနှစ်တန်းចောင်းသားလေးကိုခေါ်တုံးချပြီးတော့စစ်သားစုဆောင်သွားတဲ့ကိစ္စဆိုလို့ရှိရင်ယနေ့လက်ရှိတက်မတော်ရဲ့လွန်ခဲ့တဲ့250တက်မတော်မဟုတ်ဘူးရှင်ယနေ့လက်ရှိတက်မတော်ရဲ့ဂုံတိတ်ခါကိုလုံးဝမှေ့မိန်စေတာပါနောက်တစ်ခုဆိုလို့ရှိရင်လေယာမြေတိမ့်တဲ့ကိစ္စတွေမှာဆိုရင်လေယာမြေယာနဲ့ချီတိမ့်ခံရတဲ့လေသမားတိမ့်သွားတာတက်မတော်ကတိမ့်သွားတယ်တေအေကကို12ချက်နှုံးနဲ့သူ့ကိုပေးတယ်ဆိုပြီးပြောတာဒီကနေ့ခေတ်တက်မတော်ကိုပြောတာပါလွန်ခဲ့တဲ့အနှစ်90ကတက်မတော်ကိုပြောတာမဟုတ်ဘူးရှင်အဲ့တော့တက်မတော်ရဲ့ဂုံတိတ်ခါကိုညှို့နှွမ်းစေတယ်လို့ပြောတဲ့အခါမှာအဲ့ဒီခုနကရုပ်ရှင်ကားတို့လေးတွေကိုပြတာခွင့်ပေးပြီးတော့လွန်ခဲ့တဲ့အနှစ်90ကရုပ်ရှင်ကားကိုတက်မတော်ဂုံတိတ်ခါမိမိမှဆိုလို့မပြတာခိုင်းမှုဆိုတာတော့ကျွန်မစဉ်းစားလို့မရပါဘူး
အဲ့ဒါဘသူတွေကအစိုးရင်လွန်တယ်လေအဲ့ဒီတော့
ကျမထင်ပါတယ်ဒီ sensor ဘုတ်အဖွဲရှိတယ်လို့ပြောတယ်ရှင်အဲ့တော့ sensor ဘုတ်အဖွဲကနေပြီးတော့ဟိုဒါကတော့ဟိုပြီးခဲ့တဲ့သူတို့ရဲ့အဖေတက်မတော်ကနေပြီးတော့လှုပ်ခဲ့တဲ့ကိစ္စဆိုတော့ဒါဂုံတိတ်ခါထိခိုက်မှာစိုးလို့ဆိုပြီးတော့ပြစ်ပြင်လိုက်တယ်လို့ကျမတင်တာပ
ါဦးချောဆန်သားနဲ့ဒေါခင်စိုးဝင်းတို့ဆွေးနွေးတင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်ပေးမှာပါနှစ်တရာဖြစ်ကိုပါအမေရိကဖလာမှာချီလီကအာဂျင်တီးနားကိုအနိုင်ယူဘိုးဆွဲပြီးတဲ့နောက်ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီလက်ရွေးစင်အသင်းကအနိုင်ယူသွားပါပြီ Messi Bajang, Nayubo, Sumpia like the lay. Now, Juro Natal such out, Uyoba Flane. Bolong the ma, a piano sweet, now so a cheat in need with a bar win. Wimbledon didn't it, Yambo, Becca, the Indigo, Kutabama, Guyan hang out, Susie, Timpia, Bitavarish.
Regan Magazare, Nitiabi Cuba, America, Flagaro, Pito Babi. Nigunica, now so fine, Emma, Chiline, Argentina, Boluga, Davido, nothing long, Gomato, and I doubt, and all the Canama, Chiliga, Lego, Nagun, and Nibido, and this is a type boost to it already. America's Centenario Champions, Chile! Ibama, Argentina, Taisimu, Lionel Messi, penalty, Luega, Bido, tune in Argentina, Tingani, and now you be look, where be my Chinna Library.
De la misma manera, no era nada. Perdiendo por penales, la verdad que.
Argentina a Tingani, Nayu Babi. Tachano son Piachapa. Chano a Nayabu swang on Chuzage. Dame daha, Levisin, Tinine, Finema, Leji, Miao, Shonaba. The Chalu retego, Bobi, Chano, and Nayajimare. The Chalu retelle, Po Kanzayavare. Argentina a Tine do, and Nayajim be met, Dilu Pimalagebau. DJ Menaye, Peroma, Naimam, Hobulo, Geno, Sinami Bari, Dido Legeno, a young one Bari.
Argentina, Teha, Manica, Cuba, America, Pala, Fine Male, Chiligo, Penaldima, Shonga, the Lou, Natalzale, Gabapala, Fine Male, Chamigo, Shonga, Raja, Nanga, Puerima, Tony the Dive, Fine Ma, Shondora, Pibari, come here. ဘောလုံးပွဲရဲ့ဒုတိယဆင့်ရှုံးထွက်ပွဲတွေဘက်မှာတော့ပိုလန်ကဆွစ်ဇာလန်ကိုပယ်နယ်လီမှာ၅ဂိုးလေးဂိုးဝဲလ်စ်ကမြောက်အိုင်လန်ကိုတဂိုးဂိုးမရှိပေါ်တူဂီကခရိုအေးရှားကိုတဂိုးဂိုးမရှိပြင်သစ်ကအိုင်လန်ကို၅ဂိုးတဂိုးဂျာမနီကစလိုဗာကီးယားကို၃ဂိုးဂိုးမရှိနဲ့ဘယ်လ်ဂျီယံကဟန်ဂေရီကို၄ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ နောက်ထပ်၄နှစ်စာချုပ်တက်တန်းတိုးဖို့သဘောတူလိုက်ပါတယ်အခုလိုကြေညာလိုက်တဲ့အတွက်ဗော်ဒီရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လက်လောခမ်းပြောဆိုနေတာတွေအဆုံးသက်နိုင်လိမ့်မယ်လို့နှစ်ပတ်စလုံးကမျှော်လင့်နေကြပါတယ်ဗျာစပိန်လာလီဂါမှာတော့ပြင်သစ်တောင်ပန်တိုက်စစ်မှုအန်တိုနီဂရီးစမန်ဟာအက်တလက်တီကိုမက်ဒရစ်အသင်းနဲ့စာချုပ်တက်တန်းတနှစ်ထပ်တိုးလိုက်ပါတယ်အခုလိုတိုးလိုက်တဲ့အတွက်သူ
ဒီကနေ့ကျွန်တော်တို့ရဲ့အသင်းမှာဆက်ပြီးရှိသွားဖို့သဘောတူလိုက်တဲ့အတွက်အရန်ချိန်နဲ့ပြီးတော့ဝမ်းစာမိတယ်လို့ပြောလိုက်ပါရစေ။ပြင်သစ်နိုင်ငံကပဲရစ်စိန့်ဂျာမိန်ဘောလုံးအသင်းနဲ့နီးပြလော်ရန်ဘလန်တို့လမ်းခွဲလိုက်ပြီလို့ PSG အသင်းကအတည်ပြုပြောကြားလိုက်ပါရစေ။ PSG အသင်းနဲ့လော်ရန်ဘလန်တို့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလကမှစာချုပ်တက်တန်ထပ်တိုးခဲ့တာပါ။ အခုလို PSG နဲ့ Laurent Blanc တို့လမ်းခွဲလိုက်တဲ့အတွက် PSG အသင်းကLaurent Blanc ကို Euro 22 တန်းပေးရတယ်လို့ပြင်သစ်နိုင်ငံရဲ့ L'Équipe အားကစားသတင်းကဆိုပါတယ်ခင်ဗျာ။ Wimbledon Tennis ပြိုင်ပွဲတွေကိုတော့တနင်္လာနေ့ကစတင်လိုက်ပါပြီ။ဇွန်လ 28 ရက်နေ့ကနေ July 10 ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးတော့ ဘရတင်က Andy Murray ကသူ့ရဲ့ Evan Lendl ဟာသူ့ကိုယုံကြည်မှုတွေပိုရလာစေတယ်လို့ပြောပါတယ်။
I mean obviously we're working together because you know I feel like he can help me and I you know
သူ့အနေနဲ့ကျွန်တော်ကိုကူညီနိုင်မယ်ဆိုတာဒီလိုကျွန်တော်တို့အခုအတူပြန်လုပ်နေပါတယ်။သူ့ဘက်ကလည်းနီးပြပြန်လုပ်ချင်ပါတယ်။ အလုပ်ပြန်လုပ်ရလို့PR တွေတိုးလာတယ်လို့မခံစားရပါဘူး။အရင်တစ်ခေါက်ကလည်းအောင်မြင်ခဲ့တဲ့အတွက်သူနဲ့ပြန်လုပ်ရတာယုံကြည်မှုပိုရစေပါတယ်။ဒါပြင်လက်ရှိ
Champion Novak Djokovic ရဲ့လက်ရည်ဟာပြီးခဲ့တဲ့နှစ်တွေအတွက်မှာအန်အောစရာကောင်းလောက်အောင်လက်မှတ်ပြီးတော့အားနည်းချက်လည်းမရှိဘူးလို့သူကချီးကျူးလိုက်ပါတယ်။ပြီးခဲ့တဲ့ပြင်သစ်ဥပမာဒဏ်ရာအကြောင်းမပါနိုင်ခဲ့တဲ့ Champion Hong Federer ကတော့သူ့အနေနဲ့ဒူးခွဲထားတဲ့ဒဏ်ရာမနာပဲကစားနိုင်ဖို့မျှော်လင့်နေပါတယ်။
And I think this is a huge boost for me after pulling out of Paris that I'm back here at my favorite tournament and it was all the success.
ဒီ Wimbledon ကို look ခဲ့ရပြီးတော့ကျွန်တော်ရဲ့အကြိုက်ဆုံး Wimbledon မှာပြန်ကစားနိုင်တာကအားရှိစရာပါ။ဒါကြောင့်လဲဆိုတော့ဒီမှာကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေကအခုချိန်မှာကျွန်တော်အလိုအဆုံးပါ။ဒီလိုတနစ်ကွင်းကြီးတဲ့ကိုပြန်လာပြီးကစားရတာကိုကြိုက်ပါတယ်။ဒီပြိုင်ပွဲကိုကျန်တဲ့ပြိုင်ပွဲတွေထဲကျွန်တော်ပိုကြိုက်ပါတယ်။ဒါကကျွန်တော်အတွက်တော့မဟာအခွင့်အရေးပါ။
အမျိုးသမီးတွေဘက်မှာတော့ကမ္ဘာနံပါတ်၁ဆရီနာဝီလျံကဆင်လာချီးမတဲ့ဝင်းဘောဒန်ပြိုင်ပွဲကိုသူသဘောကျပြီးတော့ခုနှစ်ချိန်မြောက်ပိုဆွဲနိုင်ဖို့အတွက်လှုပ်သွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ပင်သစ်အိုပန်မှာချန်ပီယံဖြစ်ထားတဲ့မူဂူရူဇော့ကတော့ပင်သစ်အိုပန်မှာနိုင်ထားတာကြောင့်ဒီဘက်မှာလည်းနိုင်လိမ့်မယ်လို့သူမယူဆထားဘူးလို့ပြောပါတယ
်။ I don't feel difference because I'm so convinced that not because winning a French Open
ကျမအနေနဲ့ဘယ်ရာကိုမှကျိန်းသေးပါဘူးတွတ်မထားပါဘူး။ပထမဆုံးပွဲကိုလည်းကျန်တဲ့လူတွေလိုပဲ၃ညကနေစသွားမှာပါပွဲတိုင်းနိုင်မယ်ချန်ပီယံဖြစ်မယ်လို့မစင်စားပါဘူ
း Australia Open Champion Angelique Kerber ကတော့ Wimbledon Champion ဖြစ်ဖို့အတွက်ကြိုးပမ်းသွားမယ်လို့ဆိုလိုက်ပါတယ
် I'm trying to change still my game and trying to improve to be more aggressive and of course after Australia I know that
Australia Open ပြိုင်ပွဲပြီးတဲ့နောက်ဘသူကိုမစိုးအနိုင်ရိုက်နိုင်တယ်ဆိုတာကျွန်မသိပါတယ်အဲ့ဒီပွဲကကျမကိုယုံကြည်မှုတွေတိုးလာစေပါတယ်။ Wimbledon ကလည်းကျမအတွက်အရေးကြီးပါတယ
်။ Gaudi သတင်းလေးဘက်မှာတော့ကမ္ဘာကျော် Gaudi ကစားသမား Tiger Woods ကသူ့အနေနဲ့အမြန်ဆုံးပြန်ကစားနိုင်ဖို့ကြိုးစားနေပေမဲ့လည်းဒဏ်ရာတွေအရှင်းမပြောက်သေးတဲ့အတွက်ပြန်ကစားနိုင်ဖို့အချိန်နည်းနဲ့လိုနေသေးတယ်လို့ပြောပါတယ်
။ You know Bobby it's aboutas you're saying 4-5 days in a row it's about me playing 36 holes you know daily on a daily basis
you get it down ကောက်တီးကစားတာ၄ငါးရက်ဆက်ကစားရတာပါကျွန်တော်တို့ကပုံမှန်ကစားနိုင်မှု36ကျင်းလောက်ကစားရမှာပါဒါပေမဲ့အဲ့ဒီအနေအထားမရောက်သေးပါဘူးအမြန်ဆုံးကစားနိုင်ဖို့တော့လုပ်နေပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲနီးမှန်လမ်းမှန်ဖြစ်အောင်လည်းလုပ်နေပါတယ်ပြီးခဲ့တဲ့ကာလတွေတွင်ဒဏ်ရာတွေအတော်ရခဲ့တယ်လို့အဲ့ဒါတွေပြန်ကောင်းအောင်လည်းအတော်လုပ်ရပါတယ်အခုတည်တည်ချာချာကိုလုပ်နေပါတယ
် Tiger Woods are the Masters Open Supla လေးကြိမ်အပါအဝင်မေဂျာစုဖလားစုစုပေါင်း14ကြိမ်ရထားပါတယ်။ဒါပေမဲ့မေဂျာဖလားကိုသူနောက်ဆုံးအကြိမ်ရခဲ့တာကတော့2008ခုနှစ်အမေရိကန်အိုပန်မှာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းမေဂျာစုဖလားကိုတစ်ကြိမ်မှအနိုင်မရသေးပါဘူးခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အဖတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အားကစားအစီအစဉ်ပါဝင်အပတ်စဉ်ခဏရီကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေ၊ရေဒီယိုအစီအစဉ်ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်လေချစ်ခင်ရသူတွေနားဆင်ဖို့တည်တည်ချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်စာအစီအစဉ်တွေကတော့အစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းနိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုတော့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေမပြီးဆုံးသေးခင်ကြာနေသေးတဲ့အချိန်အတွက်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကအကြီးညာပေးပါမယ်
တူရကီနိုင်ငံအစ္စတန်ဘူမြို့မှာတန်ဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့ Ataturk နိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာအထက်ကဘုခွဲတိုက်ခိုက်တာကြောင့်လူ40တယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေယာဉ်ဝင်ထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ်ဘိုင်နာလီယူလ်ဒရင်းကဒီကနေ့ပြောပါရတယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေယာဉ်ခီးစဉ်တွေအားလုံးပြန်ဆပြီလို့ပြောထားသလိုအမေရိကန်နဲ့အစ္စတန်ဘူကြားလေယာဉ်ခီးစဉ်တွေလည်းပြန်ဆနေပါပြီ။ဒီဘုခွဲတိုက်ခိုက်မှုကြောင့်တိဆုံးတယ်ရတာတွေအတွက်ကမ္ဘာတဝန်းကနေဝန်ထမ်းကြောင်းနဲ့အကြမ်းဖက်လူရွက်ကိုပြစ်တင်ရှုတ်ချကြောင်းပြောကြပါတယ်။အမေရိကန်သမ္မတအင်ပီရိုကအင်္ဂါနေ့မှာတူရကီနိုင်ငံမှာဖြစ်တဲ့တိုက်ခိုက်မှုဟာရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုဖြစ်တယ်လို့ချက်ချင်းပဲပြစ်တင်ရှုတ်ချပါတယ်။ရီပဘလီကန်သမ္မတလောင်းဖြစ်တဲ့ကြောင်းသလောက်ဖြစ်နေတဲ့ဒေါ်နယ်ထရမ့်ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝန်ထမ်းစရာကောင်းပြီးဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လူရွက်တွေကိုအမေရိကန်ပြည်ထောင်စုအပြင်ဘက်မှာသာထားရှိဖို့အဘက်ဘက်ကတက်နိုင်ဆုံးဆောင်ရွက်ရမယ်လို့သူရဲ့ Twitter မှာရေးပါတယ်။ဒီမိုကရက်တစ်သမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ဟီလာရီကလင်တန်ကလည်းတူရကီပြည်သူတွေပေါ်ဆန္ဒကြောင်းအလေးနဲ့ပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဂျပန်ချင်းချောက်မှုကိုကောက်ွယ်ဖို့အရှေ့လေပိုင်းနဲ့ဥရောပကမဟာမိတ်တွေနဲ့ထဲထဲဝင်ပူးပေါင်းဆောင်ရွက်ရေးနှိုးဆော်လိုက်ပါတယ်။ရုရှားနဲ့တူရကီနိုင်ငံကြားခီးသွွားကန်တာနဲ့ကုန်သွယ်ရေးတွေမှာပူးပေါင်းဆောင်ရွက်ရေးပြန်ဆဖို့သဘောတူလိုက်ကြပါပြီ။ပြီးခဲ့တဲ့နှစ်ကရုရှားလေယာဉ်ဒဇင်းကိုတူရကီကပစ်ချလိုက်ပြီးခဲ့ကြဆိုရင်ပထမဆုံးအကြိမ်ဖြစ်သမ္မတနှုတ်ဦးကြားတယ်လီဖုန်းနဲ့စကားပြောပြီးတဲ့နောက်အခုလိုသဘောတူလိုက်တာပါ။ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးဂျပန်တွင်မှာပဲ EU ခေါင်းဆောင်တွေ Belgian နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်တီးအစည်းအဝေးလုပ်ပြီးပြည်ထိုင်မပါတဲ့ EU ရဲ့အနာဂတ်ကိုဘယ်လိုပုံဖော်မလဲဆိုတာဆွေးနွေးကြပါတယ်။ကနေဒါနိုင်ငံ Ottawa မြို့မှာကျင်းပမယ့်မြောက်အမေရိကထိပ်တီးဆွေးနွေးပွဲမှာ American သမ္မတဘရာကိုဘာမှအနေနဲ့ရာသီဥတုအပြောင်းအလဲကိစ္စကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာက Keith Holmes ဖြစ်ပါတယ် VOA American အသံမနေ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.